Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်စက်တင်ဘာ2ရက်စက်တာရီညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။ Line Meter 3251အပြင် VOA ရဲ့ Facebook Website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နိုင်ခြင်းကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါကျွန်မကတော့ဆုမြတ်ပါပါရှင်။ပိုလန်နိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဟာပိုလန်ကောင်ဆောင်တွေနဲ့တွေ့ဆုံပြီးတော့ယူကရိန်းအရေးကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ရေကြီးလို့တည်ဆုံသူအယောက်20ထက်မနည်းရှိသွားပါပြီ။ထိုင်းနိုင်ငံမှာပြည်သူတွေကိုငွေသားတွေဝေပေးမဲ့အစီအစဉ်အပါအဝင်စီးပွားရေးကြားခံပေးမဲ့အစီအစဉ်တွေကိုထိုင်းဝင်ကြီးချုပ်တက်ကလွှတ်တော်မှာဒီကနေ့ပြောကြားခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါ။မဆူမြတ်မွေးရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကချင်ဘက်ဖားကန်မြို့နယ်ကဆိုင်းတောင်ရဲစခန်းကို KIA ကချင်တပ်နဲ့ပူးပေါင်းတပ်သိမ်းပိုက်လိုက်တာမှာ KIA ပြောခွင့်ရက
ဖားကန်စံတော်ဘက်ကခြေရင်အရောဒီဘက်နဲ့6နာရီကျော်9နာရီဝန်းကျင်လောက်ဖားကန်စံတော်အရင်ခန်းကိုတော့ KIA တပ်ဖွဲ့စုတွေကတော့သိမ်းပိုက်လိုက်ရပြီ
။နောက်ယာဂီမုံတန်းရဲ့အဆက်ရေကြီးမှုကြောင့်မန္တလေးတိုင်းနယ်လူပေါင်း20ထက်မနည်းသေဆုံးခဲ့ရပါတယ်။ဒီမုံတန်းကြောင့်ပဲ KIA ဘက်မှာတော့ KNI စစ်ရှောင်း9000ထက်မနည်းလဲရေပေးသင့်နေပါတယ်။အခုလိုသတင်းထွားတွေပြီးမှာတော့ချက်သာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုင်နှဆိုင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဝါဆောမြို့တော်မှာပိုလန်ကောင်ဆောင်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူကရိန်းကိုဝင်တိုက်နေတဲ့ရုရှားအပေါ်ဆက်ပြီးတော့ဖိအားပေးရေး၊ယူကရိန်းကိုနောက်ဆုံးပေါ်လေကြောင်းရန်ကာကွယ်ရေးစနစ်တွေဆက်လက်ပေးဝေရေးနဲ့တာဝေးပြစ်လက်နက်တွေပေါ်ကန့်သတ်ချက်တွေရှော့ပေါ်ပေးရေးတို့ကိုဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒီပိုလန်နိုင်ငံသားရဲ့ဝန်ကြီးရက်ဒိုစတော်စကော့စကီးကပြောကြားခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကလည်းရုရှားရဲ့လောင်စာတွေကိုပိုလန်နိုင်ငံအားထားနေရတဲ့အခြေအနေကနေလွတ်အောင်လို့အမေရိကန်အစိုးရဘလို့ကူညီပံ့ပိုးပေးနိုင်မလဲဆိုတာကိုပါဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောပါရတယ်။ဗုဒ္ဓနေ့ရုံးကတော့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်လမ်မီနဲ့အတူယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုဝန်ကြီးဘလင်ကန်တွားရောက်ခဲ့ပါရတယ်။ရုရှားနိုင်ငံတဲကိုယူကရိန်းကနောက်ထပ်ရှေ့တိုးတိုက်ခိုက်နိုင်ရေးခွင့်ပြုဖို့ယူကရိန်းတောင်းဆိုနေတဲ့ကိစ္စကိုအများဆုံးသုံးသပ်ပါမယ်လို့အမေရိကန်နဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးနှစ်ယောက်ကကတိပြုခဲ့ကြပါရ။အမေရိကန်အပါအဝင်အနောက်နိုင်ငံတွေကပေးတဲ့တာဝေးပြစ်လက်နက်တွေသုံးပြီးတော့ရုရှားနိုင်ငံတဲကိုတိုက်ခိုက်ခွင့်ပြုဖို့ယူကရိန်းတာဝန်ရှိသူတွေရဲ့တောင်းဆိုမှုကိုဝန်ကြီးဘလင်ကန်အကြိမ်ကြိမ်ကြားခဲ့ရပါတယ်ရှင်
။ Israel ရဲ့တိုက်ခိုက်မှုကြောင့်ဂါဇာမှာကုလဝန်ထမ်း6ဦးသေဆုံးခဲ့ရလို့ EU ဥရောပသမဂ္ဂဘက်ကအကြီးအကျယ်ထောက်ထားထွက်ခဲ့ပါတယ်။ Israel ကဒုံးကျည်နဲ့ပစ်ခတ်တာကြောင့်ဂါဇာမှာရှိတဲ့ကုလသမဂ္ဂဝန်ထမ်း6ဦးမနေ့ကသေဆုံးခဲ့တဲ့ဖြစ်ရပ်အတွက်အကြီးအကျယ်ဒေါသထွက်မိတယ်လို့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရကဒီနေ့ပြောလိုက်တာပါနိုင်ငံတကာလူသားချင်းစာနာမှုဥပဒေရဲ့အခြေခံမှုတွေကိုလေးစားလိုက်နာမှုမရှိတာနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝန်အနေနဲ့ဘလို့မှလက်မခံနိုင်တယ်လို့လက်မခံသင့်ဘူးလို့လည်း X လူမှုကွန်ရက်ကနေသူကပြောပါတယ်အလားတူပဲ Israel ရဲ့ဒေသတိုက်ခိုက်မှုကြောင့်အဲ့ဒီလိုကုလဝန်ထမ်းတွေသေဆုံးခဲ့တာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့လုပ်ရဖြစ်တယ်လို့လည်းဂျာမနီနိုင်ငံကဒီနေ့ပြောလိုက်ပါသေးတယ်။ဂါဇာကပါလက်စတိုင်းဒုက္ခသည်တွေခိုလုံနေတဲ့ကြောင်းတစ်ခုကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီမှာအကူအညီပေးနေတဲ့ကုလဝန်ထမ်း6ဦးသေဆုံးခဲ့တာဖြစ်ပြီးကုလသမဂ္ဂဝန်ထမ်းတွေနဲ့အကူအညီပေးနေသူတွေကိုအကာအကွယ်ပေးဖို့ကိုလည်း EU ဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာဒီထိုင်းဘာသာစကားအင်္ဂလိပ်ဘာသာစကားကိုဒီကျောင်းသားဗီဇာအမျိုးအစားနဲ့ရေရိုတင်တန်းတက်နေသူတွေရဲ့ PE အမျိုးအစားပါစပို့တွေတက်တန်းကုန်သွားရင်တက်တန်းတိုးပေးရမှာမဟုတ်ဘူးလို့ဘန်ကောက်မြန်မာတန်ယုံကထောက်ပြပါတယ်။ထိုင်းနိုင်ငံမှာလာရောက်ပညာသင်ကြားနေသူတွေအတွက်ထိုင်းဆိုရသတ်မှတ်ထားတဲ့ Non-ED အမျိုးအစားဗီဇာနဲ့မြန်မာလူငယ်အများပြားထိုင်းမှာနေထိုင်နေကြပါတယ်။အဲ့ဒီ Non-ED ကျောင်းသားဗီဇာနဲ့ကျောင်းတက်နေကြသူတွေထဲမှာရေရိုတင်တန်းတက်သူတွေများပြားလို့တဲ့အတွက်ဘန်ကောက်မြို့တော်မှာရှိတဲ့မြန်မာတန်ယုံမှာရောချင်းမိုင်မြို့မှာရှိတဲ့ကောင်စစ်ဝင်ရုံးချုပ်မှာပါပါစပို့တက်တန်းတိုးပေးရမှာမဟုတ်ဘူးလို့မြန်မာတန်ယုံကထောက်ပြတာပါ ထိုင်းတက္ကသိုလ်တွေမှာဘွဲဂျိုဘွဲလွန်တက်နေသူတွေအခြေခံပညာကျောင်းတက်နေသူတွေကိုတော့အရင်တိုင်းဆက်ပြီးတော့ passport အသစ်လဲပေးတာတွေကိုဆောင်ရွက်သွားမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံမှာတတ်မှတ်ထားတဲ့အသက်အရွယ်အတွင်းအမျိုးသမီးအမျိုးသားတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်အပြားအပြားဟာထိုင်းနိုင်ငံအပါအဝင်တခြားနိုင်ငံတွေမှာသွားရောက်နေထိုင်နိုင်ဖို့ကြိုးစားနေကြချိန်မှာအခုလိုမြန်မာတပ်ရုံးကထုတ်ပြန်တာဖြစ်ပါတယ်ရှင်
။ပိုယဟန်မင်းကြီးရဲ့စင်ကာပူခီးစဉ်မှာစင်ကာပူသမ္မတကကမ္ဘာကြီးတည်ငြိမ်ငြိမ်းချမ်းရေးအားနည်းလာနေပြီလို့ပြောလိုက်ပါတယ်။ဒီနေ့ကမ္ဘာမှာတည်ငြိမ်ရေးနဲ့လုံခြုံရေးကိုထိမ့်သိမ့်တဲ့စနစ်ရင်းရင်အားနည်းနေတယ်လို့စင်ကာပူသမ္မတသာမန်ရှန်မန်ဂရမ်ကပိုယဟန်မင်းကြီးနဲ့တွေ့ဆုံစဉ်မှာရှောက်ထားလိုက်တာပါအရှိတောင်အရှာနိုင်ငံတွေအတွင်းလှည့်လည်သွားလာနေတဲ့ပိုယဟန်မင်းကြီးဖရန်စစ်စာဒီနေ့စင်ကာပူမှာစင်ကာပူဝန်ကြီးချုပ်လော်ရန့်စ်ဝမ်နဲ့ပါတွေ့ဆုံခဲ့တာမှာသမ္မတသာမန်ရှန်မန်ဂရမ်နမ်ကတော့ပိုယဟန်မင်းကြီးရဲ့ဦးဆောင်မှုကိုအခုလိုပြောလိုက်ပါတယ
် Your Holiness Pope Francis The Holy See under Your Holiness's leadershipHas been a strong.
ပိုယဟန်မင်းကြီးရဲ့ဥษาမှုကလူသားတွေရဲ့တဟာယစိတ်ဓာတ်နဲ့သဘာဝပတ်ဝန်းကျင်ယက်တည်ရေးအခြေခံမှုတွေအားကောင်းခိုင်မာလာတာကိုတွေ့မြင်ရပါတယ်။ဒီအကြောင်းတွေကိုရှေ့တောင်အရှာခီးစဉ်တွင်မှမွက်ကြားခဲ့တယ်လို့ကမ္ဘာမှာဒီနေ့ရင်ဆိုင်နေရတဲ့အရေးကြီးတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။ဒါပေမဲ့လည်းကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းတဲ့စနစ်ရိုက်ရိုက်နေပြီးပဋိပက္ခနဲ့ကြမ်းဖက်မှုတွေဆက်တိုးလာနေတာတွေ့ရပါတယ်လို့စင်ကာပူသမ္မတသာမန်ရှန်မန်ဂရန်နမ်ကပိုယဟန်မင်းကြီးနဲ့တွေ့ဆုံစဉ်မှာပြောဆိုသွားတာပါခင်ဗျာ
ဗီယူအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ August 12ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာရေကြီးနေမှုအတွင်းမှာသေဆုံးသူ20ထက်မနည်းရှိသွားပြီလို့မြန်မာနိုင်ငံမိသက်ဦးစီးဌာနကပြောပါတယ်။လောလောဆယ်အထိမန္တလေးတိုင်းရမဲသိန်းမြို့နယ်မှာ18ယောက်ပျော်ပွဲမှာ3ယောက်သေဆုံးတယ်လို့မိသက်တာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောကြားပါတယ်စစ်တောင်းမြေရဲ့ချင်းမှုကြောင့်ဘကိုးတိုင်းတောင်ကုန်မြို့နယ်တွေကဒေသခံယာနဲ့ချီဟာလဲဘေးလွတ်ရာမှာသွားပြီးတော့နေနေကြရပါတယ
်ရေရောရင်တန်းပြမှာပဲအဖွားဟိုတင်းတဝက်လောက်ပြရမယ်เนาะခါလောက်ပြရမယ်เนาะဘာပြရမလဲ
ကျောင်းတစ်ကျောင်းမှာခေလုံနေရတဲ့တောင်ကုန်ဒေသတံဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုံကဗီယက်နမ်နိုင်ငံကိုဝင်တိုက်ခဲ့တဲ့ယာဂီစူပါတိုင်ဖုန်းမုန်တိုင်းကရဲကြောင့်မြန်မာနိုင်ငံအနှံ့မိုးကြီးပြီးတော့မြစ်တော်တော်များများဆိုးရရေအမှတ်ကျော်ရေရှမ်းရေကြီးနေတာဖြစ်ပါတယ်။ရန်ကုန်နဲ့မန္တလေးမြို့ကြားရေကြီးမှုကြောင့်ကားလမ်းရထားလမ်းတွေတွာလာရေးလည်းပြတ်တောက်နေပါတယ်။ကရင်နီဒေသတွေဖြစ်တဲ့ဒီလွိုက်ကောဒီမော့ဆိုနဲ့ဖရူဆိုမြို့နယ်တွေကစစ်ပေးဆောင်စခန်းတော်တော်များများလည်းရေလွှမ်းပျက်စီးကုန်တယ်လို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ပြောကိုပြောပါတယ်။စစ်ဘေးဒုက္ခတဲ့9000လောက်ကိုဒီရေဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့ကရင်နီလူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနကတာဝန်ရှိသူတွေကပြောပြပါတယ်။ရေဘေးကြုံနေရတဲ့ဒေသတော်များများမှာပရဟိတကူညီကယ်ဆယ်ရေးတွေကပဲအကူအညီတွေပေးနေကြတာပါ။နေပြည်တော်ပဲခူးတိုင်း၊ကယားပြည်နယ်၊မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာရေဘေးဒုက္ခတဲ့9000လောက်အတွက်ကိုကူညီကယ်ဆယ်ရေးစခန်း50ဖွင့်ထားတယ်လို့စစ်ကောင်စီရဲ့လူကယ်ပြန်ဌာနညွှန်ကြားမှုရဲ့အပြောကိုတော့ AFP သတင်းထဲမှာကိုးကားဖော်ပြထားပါတယ်ရှင်။
ဒီယာဂီမုန်တိုင်းအဆက်ထိုင်းမှာလဲဆယ်စုနှစ်တွေချီအဆိုးဆုံးရေကြီးပြီးတည်ဆုံမှုရှိလာခြင်းဗီယက်နမ်မှာယာချီတည်ဆုံခဲ့ရပြီပါပြီထိုင်းမြန်မာနယ်စပ်ကမဲဆိုင် KI မှာနှစ်ပေါင်း80အတွင်းအဆိုးဝါးဆုံးရေကြီးမှုဖြစ်နေပြီးရေဘေးတံခဲရနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဗီလီယာကိုရှေ့ပြောင်းပေးနေရပါတယ်ဒီယာဂီမုန်တိုင်းကြောင့်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်နယ်မြန်မာနယ်နယ်နိမိတ်ချင်းထိဆက်နေတဲ့ချင်းရိုင် KI မှာအနည်းဆုံးလူ9ဦးတည်ဆုံခဲ့ရပြီလို့ထိုင်းဆိုရကလည်းထုတ်ပြန်ပါတယ်ထိုင်းနိုင်ငံမှာအောက်တိုဘာလကစလို့မိုးသီးထန်စွာရာသွန်းပြီးရေကြီးရှမ်းမှုတွေကြောင့်အနည်းဆုံးလူပေါင်း33ဦးထိအခုချိန်ထိဆိုသေဆုံးခဲ့ပြီဖြစ်ပါတယ်။ချင်းမိုင်မှာလည်းကျောင်းသူကျောင်းသားတွေကိုကစေးအဖွဲ့တွေကဆက်လီတွေမော်တော်ဘုတ်တွေနဲ့ကယ်ပြီးတော့ဘီလီယာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဗီယက်နမ်မှာတော့ဒီမုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး199ယောက်ရှိသွားပါပြီခင်ဗျ။
ထိုင်းနိုင်ငံမှာဒီစီးပွားရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်သွားမယ်လို့ထိုင်းဝန်ကြီးချုပ်တဲ့ပေထုံတန်ရှင်းနာဝတ်ကဒီကနေ့လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းတွေမှာကတိပြုကြခဲ့ပါတယ်။စီးပွားရေးကိုကြားကန်ပေးတဲ့အနေနဲ့ဒေါ်လာ 73.4 သန်းနဲ့ညီများတဲ့ထိုင်းဘတ်ငွေ 450 ဘီလီယံကိုပေးဝင်မဲ့အငင်းပွားစရာဒီအစိုးရရဲ့အစီအစဉ်တက်ကိုလည်းမူဝါဒတွေအကြောင်းမိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်
။ရထဘာန်ตระหนักดีว่าความเดือดร้อนของพี่น้องประชาชนทั้งเรื่องปัญหาหนี้สิน
မိသားစုတွေအကျွေးတင်နေတဲ့အခက်အခဲတွေ၊ဝင်ငွေ၊နေစရိတ်၊စားစရိတ်ကိစ္စတွေ၊လူမှုဖူလုံရေးနဲ့ဘေးကင်းစွာနေထိုင်နိုင်ရေးလို့ပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုအစိုးရအနေနဲ့အရေးပေါ်ကင်တွယ်ဖြေရှင်းရမယ်ဆိုတာကိုကောင်းကောင်းသိပါတယ်လို့ထိုင်းဝန်ကြီးချုပ်တက်ကပြောသွားတာပါ။ပြည်သူအားလုံးအတွက်အခွင့်အလမ်းတွေဖန်တီးပေးပြီးတော့စီးပွားရေးညီမျှမှုရှိအောင်လို့အစိုးရအနေနဲ့လှုပ်ပေးသွားဖို့လည်းလိုအပ်နေပါတယ်လို့ဝန်ကြီးချုပ်တက်ဒီပေထုံတန်ရှင်းနာဝတ်ကထိုင်းလွှတ်တော်မှာဒီကနေ့မိန့်ခွန်းထဲမှာပြောကြားသွားတာဖြစ်ပါတယ်။ပြခဲ့တဲ့သတင်းပတ်ကမှကြမ်းကျင်ခဲ့တဲ့သူအစိုးရတဲ့ရဲ့မူဝါဒတွေထဲမှာထိုင်းပြည်သူတန်း90ကိုတယောက်ဒေါ်လာ300နဲ့ညီများတဲ့ထိုင်းဘတ်ငွေ1000စီပေးမဲ့အစီအစဉ်အသေးစိတ်ကိုလည်းသူကမင်းကွန်းထဲမှာပြောကြားသွားခဲ့ပါတယ်။ဒီလောက်ရဟာဗန္ဒာရေးဆိုင်ရာဒီတာဝန်မဲ့လောက်ရဖြစ်တယ်လို့စီးပွားရေးပညာရှင်တွေနဲ့ဗဟိုဘက်အုပ်ချုပ်ရေးမှူးဟောင်းတွေကဝေဖန်နေကြတာဖြစ်ပါတယ်။
တောင်တရုတ်ပင်လယ်မှာတော့အရင်လိုဆက်ရက်တည်သွားပြီမဲ့တရုတ်နဲ့တင်မာမှုလျှော့ဖို့လှုပ်သွားမယ်လို့ဖိလစ်ပိုင်ကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်တွင်ကဆာဗီနာရှိုးကျွန်းစုရေးနဲ့ပတ်သက်ပြီးမူလသဘောထားတိုင်ဆက်ရက်တည်သွားမယ်လို့ဖိလစ်ပိုင်ကဒီနေ့စက်တင်ဘာ12ရက်နေ့မှာပြောလိုက်တာပါ။စက်တင်ဘာ17ရက်နေ့ကဖိလစ်ပိုင်နဲ့တရုတ်ကိုယ်စားလှယ်တွေဘေကျင်းမှာတွေ့ဆုံရမှာတရုတ်ဘက်ကအချုပ်ချာအာဏာကိုဆက်လက်ဆွဲကွင်သွားဖို့တန်ထိတ်ထန်ချထားပြီးဧပြီလကတည်းကကျွန်းစုမှာတက်ဆွဲထားတဲ့ဖိလစ်ပိုင်တပ်တွေပြန်ဆုတ်ဖို့ထပ်မံတောင်းဆိုလိုက်ပါတယ်။ဖိလစ်ပိုင်လက်ထောက်နိုင်ငံကြီးဝန်ကြီးကတော့မူလရည်ရွယ်ချက်ကိုဆက်ထိန်ပေးမယ်တင်မာမှုတွေရော့သွားအောင်လုပ်မယ်လို့ X လူမှုကွန်ရက်မှာရေးခဲ့ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့ September 12ရက်ချက်သားရင်းညအစီအစဉ်တွေကိုမဆုမြတ်မှုနဲ့ပဲပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ကချင်ဘက်ဖားကဲမြို့နယ်ကစိုင်းတောင်ရဲ့စခန်းကို KIA ကချင်တပ်နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်တာပါကချင်ပြည်နယ်ဖားကဲမြို့နယ်အတွင်းကစိုင်းတောင်ရဲစခန်းကို KIA ပူးပေါင်းတပ်တွေကဒီနေ့မနက်မှာသိမ်းယူလိုက်တာပါဒီလိုသိမ်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေပြီးဒီ6ရက်တာတိုက်ပွဲအတွင်းလူနေအတော်များများမိလောင်ပျက်စီးခဲ့တယ်လို့အရက်သားတွေထိခိုက်သေးကြတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲသတင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
ဖားကန်မြို့နယ်စိုင်းတောင်ကိုဒီလ9ရက်နေ့မနက်မှာစစ်ကောင်စီစစ်ကြောင်းတွေကလက်ကီမန်ဟိုတယ်မှာရှိနေတဲ့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကိုဝင်ရောက်စီးနင်းတိုက်ခိုက်ရာကနေတိုက်ပွဲစတင်ဖြစ်ခဲ့တာပါ6ရက်ကြာတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ဒီကနေ့မနက်ပိုင်းမှာတော့စိုင်းတောင်ရဲစခန်းကိုသိမ်းယူလိုက်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်ဖားကန်စိုင်းတောင်ဘက်ကခြေရင်ကတော့မင်းညာကနေတိုက်ပွဲတွေဖြစ်တယ်ဒီဘက်နဲ့6နာရီကျော်9နာရီဝန်းကျင်လောက်ချိန်မှာအကန့်ဆင်းသွားရေခန့်ကိုတော့ကေတပ်ပေါင်းစုတရားတော့တင်းပိုက်လောက်ရပြီအဲ့ဒီနောက်ပိုင်းမှာလည်းတပ်ပွဲကတော့ဆက်ဖြစ်နေတယ
်စိုင်းတောင်ရေစခန်းကိုသိမ်းယူပြီးနောက်စစ်ကောင်စီရဲ့ဖားကန့်ဗျူဟာဂုံးကလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာတွေကြောင့်စိုင်းတောင်ကလူနေအိမ်တွေမီးလောင်တာရှိနေကြောင်းဆက်ပြောပါတယ
်နောက်ပြီးတော့စိုင်းတောင်လူနေရပ်ကွက်ထဲမှာဗျူဟာဂုံးကလည်းလက်နက်ကြီးပစ်တယ်အဲ့ဒါကြောင့်အဲ့ဒီလူနေရက်ွက်မှာမီးလောင်တယ်မြင့်လေလောက်ကလေးကနေတော့အဲလေချောင်းနဲ့လာပြီးမှပုံကျဲတာဒါကြောင့်အဲစိုင်းတောင်ကတော့လူနေရက်ွက်ထဲမှာလူနေပြည်သူလူထုတွေအင်းကတော်တော်များများမီးလောင်ပဲဖြစ်ပါတယ
်ဖကန်ဒေသခံဒူးကလည်းဒီနေ့လေချောင်းကပုံကျဲတာကြောင့်ရက်ွက်လေးလက်ကီမတ်ဟိုတယ်အနီးကလူနေအိမ်အများပြားမီးလောင်ခဲ့ကြောင်းနဲ့လူထိခိုက်တိပြောက်တာတွေလည်းများကြောင်းပြောပါတယ
်ဒီနေ့နေ့တဲ့တနားရီမှာလည်းဒီစက်ဖိုက်တဲ့နဲ့အန်ဂျီပတ်ပြီးရီဂျွန်ပတ်ဖမ်လို့ပေါ့ပုံတော့ပုံတော့လုံးကျဲသွားတယ်ပြည့်တဲ့ပြည့်သွားပါတော့အဲ့ဒီမှာဆိုင်းတော့ဒီလူတွေနေနေမီးလောင်တယ်ရက်ကွက်လေးပဲပုံများပေါ့မီးလောင်တာအဲ့ဒါကိမဟိုတယ်ရှိတဲ့တဝိုင်းပေါ့နော်ဒီလူထိခိုက်ကြရတဲ့ရှိရဲ့အသေးဆုံးလည်း10ယောက်လောက်ရှိတာဒီတိုက်ပွဲစဖြစ်တဲ့ပေါ့နော်6ရက်ရှိပေါ့ဒီနေ့ဆိုရှင်ဒီ6ရက်တင်းဆိုရှင်တောက်ဆော့မီးလောင်တာရှိတယ်အဲ့ဒီလူတွေထိရနေရင်ထိရရှိတယ်လက်ကျ
တယ်ကိုပြင်းနေတော့လေအရက်သားတွေထိခိုက်တဲ့ဆုံးတဲ့စီးရင်ကိုတော့အတိအကျမရရှိသေးကြောင်းလည်းပြောပါရယ်တိုက်ပွဲစတင်ကတည်းကတင်းရှောင်သွားတဲ့ပြည်သူတွေဟာထောင်ထဲချီရှိနိုင်ကြောင်းလည်းခံမှန်းပါရယ်အ
ာဆိုင်းရောင်ကပြည်သူတွေတော်တော်များတော့ထွက်သွားကြပြီပေါ့နော် ဆောင်သွားကြရပေါ့နော်သူအိမ်ဆောင်ဦးမကြံတော့ပေါ့ဆန်ခဲ့တယ်သူထိခိုက်တာရှိရပေါ့နော်ဒါတို့ဆောင်ရဘို့ဘောဆိုင်အောင်လို့နတ်မို့အဲ့ဘက်ကြီးဆောင်ကြများအနည်းဆုံး2000 3000လောက်ရှိမှတရွာလုံးနေပါဆောင်ကြဆိုတော့လေတော်တော်များတယ်
ဒီကနေ့နေကင်းတနားရီလောက်အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဆိုင်းတောင်ရွာကို KIA ပူးပေါင်းတပ်တွေကတိုက်ပွဲဖြစ်ပွားချိန်ကလေးကစတင်ပြီးဝိုင်းပတ်ပိတ်ဆို့ထားကြောင်းလည်းပြောပါတယ်။ဖားကန်မြို့နယ်မှာ KIA နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်း10ခုထပ်မင်းဲကိုသိမ်းပိုက်ထားပြီးတော့လက်ရှိမှာဖားကန်ဗျူဟာကုန်းကာမိုင်းဗျူဟာကုန်းပါဝင်တပ်စခန်း9ခုလောက်သာကျန်ရှိတော့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကအင်းတော်ပံတိုက်ပွဲဖြစ်ပြီးလမ်းပိတ်ထားတာကြောင့်ကုန်းစီစီးဆင်းမှုတွေရပ်တန့်ပြီးတော့ဖားကန်မြို့မှာကုန်စင်းသုံးတွေလည်းပုံမှန်မြင့်တက်လာနေတယ်လို့လက်ရှိချိန်ထိလဲအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေစေဖြစ်ပါတယ်ခင်ဗျာ
ဖားကန်မြို့နယ်ကစိုင်းတောင်ရဲစခန်းကို KIA နဲ့ပူးပေါင်းတပ်သိမ်းလိုက်တာနောက်ဆက်တွဲကိုစီတူပြောပြခဲ့တာပါအခုတော့ရေးကြီးမှုကြောင့်မန္တလေးတိုင်းတဲတည်ဆုံမှုရှိခဲ့တာပါရမဲသိန်းပျော်ဝဲစတဲ့မြို့တွေကခြေရွာတွေမှာရေနှင်းမြုပ်တာကြောင့်20ထက်မနည်းတည်ဆုံပြီးတောင်းနေချီတဲ့ဒေသခံတွေရှေ့ဘေးသင့်နေရပါတယ်ရှိပြန်ကြပေမဲ့ကုညီကစဲရီဆက်လုံနေတယ်လို့ပြိမိနေသူတွေလည်းရှိနေပါတယ်ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစုံဝလိုက်ပြပြပေးပါအောင်ခင်ဗျာ
မုံတိုင်းရာကြီးအချိန်ကြောင့်နိုင်ငံအနှံ့ပြားမိုးရွာသွန်းတဲ့အတွက်မြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းတဲကရမဲသိန်းပျော်ပွဲကြောက်စဲညောင်ဦးစတဲ့မြို့နယ်တွေကကြေးရွာတွေဟာရေကြီးနှိမ့်မြုပ်တဲ့အခြေအနေတွေကိုကြုံတွေ့နေကြရတာပါရမဲသိန်းမြို့နယ်မှာဆိုရင်ကြေးရွာအုပ်စု40ကျော်ကလူဦးရေ9000ကျော်ရေဘေးသင့်နေပြီးစက်တင်ဘာ17ရက်နေ့ဒီကနေ့12ရက်နေ့တို့မှာတည်ဆုံသူအနည်းဆုံး18ဦးရှိခဲ့ပါတယ်။ရမဲသိန်းမြို့နယ်ရေဘေးတံခံရတဲ့အခြေအနေနဲ့ပတ်သက်လို့ရမဲသိန်းမိသက်တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။တည်ဆုံတဲ့အနေအထားကတော့အဲ့လိုပဲရေနဲ့ညောပါပြီးတော့တည်ဆုံတာများပါတယ်။လက်ရှိကတော့အခုကျွန်တော်လက်ရှိပြေထားတာတော့9လောင်းတော့ဟိုအလုပ်သားကြီးပြ။ကျွန်တော်အမနေ့ကတွေ့တဲ့တက်တွေ့တဲ့ဆယ်ဦးအခု9ဦးကတက်အခုဆိုလို့ရှိရင်တော့ကျွန်တော်ဒီကရှာဖွေရနေဆို29ဦးပေါ့ကျွန်တော်တည်ရကျွန်တော်တည်ရတဲ့လောက်ပါတော့ကျွန်တော်တည်ရတယ်မှာလည်းရှိတယ်လို့ပြောရကြအဲ့ဒါတွေကတော့ကျွန်တော်လည်းသိနေသေးသေးကြတောင်ပေါ်ကြီးတွေနောက်ဆဲတွေမိုးရသမှုကြောင့်ဟဲ့ဓာရီတောင်မှာပေါက်ဆက်ပြီးတော့ခါရေကြီးရပါအိုကေကြာပါပါညအဆုံးပဲလောက်ဒီကြာပါပါကြီးရေဒီဆဲရေတွေကပြီးရောပြီးပေါင်းဆိုလို့ရှိရင်အုပ်စုနဲ့ပဲကျွန်တော်ခမန်းပေါ့နော်ခမန်းဆို40လောက်တော့ရှိတယ်အုပ်စုကအမန်းကတော့ကျွန်တော်1000ကျော်ပါပဲအဲလူရေကကြတော့ဟိုပါပေါ့9000ကျော်ပေါ့တဲတဲကြီးကတော့ဒီမှာကျွန်တော်တို့အဲ့မှာသူရေဘေးတင်ပေါ့ရေဘေးတင်စကားနေဖွင့်ပေးထားပါတယ
်ရေဘေးတင်ဤသူပျော်ပွဲမျိုးကကြောက်ဆယ်ဆယ်ပေါက်ကျိုးတာကြောင့်15ဦးတက်မနဲ့ရေတဲမျောပါသွားပြီး3ဦးသေဆုံးသလိုပျောက်ဆုံးနေသူတွေလည်းရှိပါတယ်လန်ဒရာပျက်စီးတာတွေရှိပြီးကြေးရွာတွေဘက်ကကယ်ဆယ်ရေးတွေမရောက်နိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်ပျော်ပွဲမျိုးပေါ်အပြင်ကျေးရွာတွေပဲနှိမ့်မြုပ်တဲ့အခြေအနေတွေကိုပျော်ပွဲမိသားတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
။ဒီဘော်ရေကွက်က9ရက်ကွက်ဒါကျေးရွာဟိုသူကကျွန်တော်ရှုပ်ကြည့်ရအောင်။ကြောက်စေကန်ကနေရောရေပူလွဲကပေ50တော့ပေ50တော့ပဲ့ပြီးတော့မှကျိုးကြရတဲ့အတွက်ကြောင့်အဲ့ရှုပ်သူတော့ကရေဟိုခံစားလဲအောင်ရေဘေးကနေကိုကျွန်တော်ကြီးကြီးမားမားခံစားရအောင်။ကျွန်တော်က15ဦးရေမျိုးပါသွားတာပေါ့။ရောပါပါမှဒီနေ့မှဆိုရင်တော့2ဦးကတော့အသက်ရှင်နေရဲ့ပြန်တွေ့တယ်သူကတော့ဓာတ်ပေါ်ဒီယူလောင်းပြန်တွေ့တယ်သူကအခုချိန်ဒီတော့ကျွန်တော်မတွေ့ရသေးဘူးညကျွန်တော်တို့ကခေစီကနေရာကြီးကညပြရဲ့အတွက်ကြောင့်အခုကြီးတောင်းတာရေတော့အများကြီးပဲပေါ့နော်အများကြီးပဲကျွန်တော်တို့ကလည်းဒီဘက်မှာကခေစီရှိတာကကျွန်တော်ဒီနေဘက်ဒီစားကျွန်တော်တို့ကပြေရှောင်းရင်မရှိရတဲ့ကြောင့်ဒီညမှာလည်းကျွန်တော်တို့ကကျွန်တော်ရှိတဲ့နေရာလေးထုတ်တယ်လက်ရှိကျွန်တော်တို့အဲရေစုလေဘေးတော့ဒီအလက်ရှိနေရာဒီကိုကျွန်တော်တို့ဆက်ဆက်ရွှေ့ထုတ်နိုင်တယ်ပေါ့ဒီခုကျေတော့ပြုတ်သွားနေရာကျတော့ကျွန်တော်တို့လည်းသွားကြည့်ဖို့ကတော့ဆက်ဆက်ရှိတာပေါ့ဒါကြီးကျတော့သွားဖို့ကတော့ကဒါဒီကိုရောက်အောင်သွားဖို့တက်ကိုကျွန်တော်တို့ကလမ်းမှာရှိတဲ့လမ်းတရားတွေကအခုဆိုရင်ကျွန်တော်တို့ကရေလုံးကြီးနဲ့ဝင်ရောက်တော့ဒီလိုတရားကြီးပြည့်စည်သွားတယ်မနေ့ကဆိုကျွန်တော်တို့ကကြောက်ခဲ့တန်ကျိုးတော့သွားဖို့ရောက်ဖို့နှစ်မိုင်လို့မှာပဲတရားကဘလို့မှထွက်မရတော့လို့ကျွန်တော်တို့နောက်ပြန်လှည့်လာ
ပျော်ပွဲမျိုးနဲ့ကြောက်ဆယ်ဆယ်ဟာ၈မိုင်ဝေးပြီးမြို့ပေါ်အထိရေတွေဝင်ရောက်လာတာရေကြီးနှိမ့်မြုပ်တဲ့ area ကျေပြတ်တဲ့သဘောလည်းဖြစ်ပါတယ်။မိုးရေချိန်များတဲ့အတွက်ကြောက်ဆယ်ကံမြောက်ဘက်ကရေပိုလွဲ area တစ်ခုလုံးကျိုးပေါက်သွားတဲ့အတွက်အခုလိုရေကြီးတာဖြစ်တယ်လို့လည်းဆယ်အောက်ကရေကြီးနှိမ့်မြုပ်တံခံနေရတဲ့ဒေသခံတွေကပြောပါတယ်။လက်ရှိအချိန်ဆယ်ထဲရေမရှိတော့တဲ့အတွက်ရေထပ်တိုးတာမရှိတော့ဘူးလို့လည်းဒေသခံတွေကပြောပါတယ်။ကြောက်ဆယ်ဆယ်ကျိုးပေါက်တာကြောင့်ရေပြေတံခံနေရတဲ့ကျေးရွာသားတအုပ်ကအခုလိုပြောပါတယ်
။မနေ့ကလေအဟောတော့ကြည့်ရ9နိုင်ကျော်ကဆယ်တူရီဆိုရောကျင်ရလဲချောလိုက်တော့ဆင်းတာပဲ။ချောင်းမင်းသားလူကြီးကတော့အင်းကြီးလေးပါကုန်တယ်။ဒီကြီးကတော့ဒီဘက်ရွာပေါ်ရောက်လာတယ်လို့ လုံးနေကြတော့ခုတော့ရေးဆင်းလာတဲ့ခါရတော့ကိုယ်ရင်ပြန်သူ့ရင်ပြန်ခုရောပြန်ပြီးတော့နေထိုင်ရတယ်ရှိတယ်ပေါ့ဟိုကျွန်တော်ချောင်းပင်းနားကအိမ်ကြီးကတော့မပြန်လို့မပြန်လို့ရသေးပေါ့ကိုယ်သူကိုကြားတယ်လောက်ကြတော့ဒီကိုကန်ကျိုးတော့လည်းကန်နေမှလည်းရေးမရှိသလောက်ရေးမရှိသလောက်ပဲကြံတော့တယ်ဟိုလောင်ထားတဲ့ရေတွေကပုံလုံးကျိုးသွားဆိုတော့ပုံလုံးထွက်လာတော့ဒီကနေ့ကတည်းကရေးပြန်ပြန်တော့ပေါ့
ရေကြည့်တဲ့တန်စိုးစိုးဝါဝါခန်းစားနေရတဲ့မန္တလေးတိုင်းတွေကရမဲသိန်းပျော်ပွဲကြောက်ဆဲစတဲ့မြို့နယ်တွေမှာအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေပါတယ်။ဒါ့အပြင်နေပြည်တော်ကောင်စီနယ်မြေအပြင်တကုံးမြို့နယ်ကခြေရွာတွေမှာရေကြီးနှစ်မြုပ်နေပြီးခြေရွာတွေပိတ်မိနေသူတွေလည်းရှိနေပါတယ်။ရာဂီမုံတိုင်းကြောင့်နောက်နေ့အထိမိုးရွာသွန်းနိုင်တယ်လို့စကိုင်းမကွေးရခိုင်ချင်းပြည်နယ်တို့မှာမိုးကြီးနိုင်တဲ့အတွက်အနှိမ်ပိုင်းမှာနေထိုင်သူတွေနဲ့မြစ်ချောင်းဘေးနေထိုင်သူတွေသတိထားကြဖို့အသိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ရေကြီးလို့မန္တလေးတိုင်းတဲ့လူ20ထက်မနည်းကိုတည်ဆုံခဲ့ရတာကိုစောင်းဝိုင်းပြပြခဲ့တာပါအခုလဲ KNI စစ်ဆောင်ထောင်ချီရေပေးသင်ရတာပါ KNI ပြည်နယ်မှာအခုရပိုင်းရွာတဲ့မိုးရှင်ကြောင့်လိုက်ကောဒီမော့ဆုနဲ့ဖရူဆူမြို့တွေမှာရေကြီးရှမ်းမှုတွေဖြစ်နေလို့နေအိမ်တွေပြူရာပြင်းရေပေးတက်ခံစစ်ဆောင်ပြည်သူ9000လောက်ကိုဒီပေးလွှတ်ရာပြောင်းရွှေ့ထားရတယ်လို့ KNI ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IC ရဲ့လူသားချင်းစာနာမှုထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီရေဘေးတင်သူအများစုဟာအသက်အရွယ်ကြီးသူကလေးသူငယ်နဲ့မျိုးသမီးတွေဖြစ်ကြပြီးအမိုးကာဝတ်စားနဲ့စားနေအခါအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါရယ်ရန်ကုန်ကသတင်းပေးပို့လာတာကိုအလိမ်မှာပြပြပေးပါအောင်ခင်ဗျာ
ကြားပြည်နယ်ဒေသခေါ်ဂရီဒီဒေသမှာအခုရပိုင်းမိုးရွာသွန်းတဲ့အချိန်ကြောင့်စစ်ဆောင်စခန်းတွေမှာရေကြီးနှိမ့်မှုတွေနဲ့ရင်ဆိုင်ရပါတယ်လွိုက်ကော်ဒီမော့ဆိုတဲ့ဖရူဆိုမြို့နယ်တဲ့မြချောင်းဘေးနဲ့အနေပိုင်းဘက်နေထိုင်တဲ့ရွာသူရွာသားတွေနဲ့စစ်ဆောင်လူဦးရေ9000လောက်ရေဘေးတင်နေပါဗျ။ရေဘေးကြောင့်စစ်ဆောင်နေအိမ်တချို့ရေနစ်မြုပ်တာပြိုလဲပျက်စီးတာတွေရှိတယ်လို့ Credit ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးနဲ့ကိုပညာက VOE မြန်မာပိုင်းကိုပြောပါဗျ။
မိုးများတဲ့တော့မိုးဒီမိုးဒါလီတာတော့ခံစားရတယ်။သူ့နေရာမှာဆိုရင်ကျွန်တော်တို့ဟိုရေကြီးလို့ပေါ့နော်ချောင်းရင်တက်တာတော့အိမ်နေပျက်စီးတာတွေရှိတော့ပေါ့နော်။လာစကတော့ကျွန်တော်တို့ဖခင်မြို့နယ်ထက်မှာတချို့နေရာနည်းနည်းလေးထိခိုက်မှုရှိလို့ပြောတယ်အခုဒီမော့ဆူအရှိချမ်းမှာကတော့ဒီဒူလူချောင်းကျွန်တော်ခေါ်တာပုန်ချောင်းပေါ့နော်ပုန်ချောင်းဘေးမှာရှိနေတဲ့ဆေးဆောင်စခန်းပေါ့နော်အဲ့မှာ6ခုခုနှစ်ခုရှိတယ်အဲ့ဒီထက်က3-4ခုကတော့အခုရေတက်တော့ဟိုတချို့အိမ်တွေပြိုသွားတာတွေပေါ့နော်ရှစ်ပြောင်းရတာတွေရေမြုပ်သွားတာတွေရှိပါတယ
်လွိုက်ကော်မြို့နယ်အရှိတ်အိမ်ကြီး150လောက်ရှိတဲ့ဝန်ကော့ကျေးရွာစစ်ဆောင်စခန်းဟာပြီးခဲ့တဲ့စက်တင်ဘာ4ရက်နေ့ကလေးကရေကြီးနှိမ့်ုပ်ခဲ့ပြီးတော့အခုချိန်ထိရေပြန်မကြသေးပါဘူး။အလားတူအခုရက်ပိုင်းမိုးများရေကြီးမှုကြောင့်ဒီမော့ဆိုမြို့နယ်၊ဖရူဆိုမြို့နယ်နဲ့ဖဲခုံမြို့နယ်ကအနေပိုင်းနေရာမှာနေထိုင်တဲ့ရွာသူရွာသားနဲ့စစ်ဆောင်ပြည်သူတွေရေပေးတင်နေပါတယ်။တောင်ကျရေစီးမှုကြောင့်ဖဲခုံမြို့နယ်တိကျိတ်ကျေးရွာမှာ၃ဦးသေဆုံးသွားတယ်လို့ဒေတာသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။နေမြေအခြေအနေအရဒါကိုအတိမပြုတ်နိုင်သေးဘူးလို့ IEC အတွင်းရေးမှူးနဲ့ကိုပညာကပြောပါတယ်။ဖရူဆိုမြို့နယ်အနောက်ဘက်မှာမြေပြိုတာလမ်းပိုက်ပျက်စီးမှုကြောင့်သွားလာရေးခက်ခဲပြီးတော့ပိတ်မိနေသူတချို့နဲ့လွိုက်ကော်ဒီမော့ဆိုအပါအဝင်ရေပေးသူခန့်မှန်းခြေလူဦးရေ9000လောက်ရှိတယ်လို့ IEC ရဲ့လက်အောက်ခံလူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနရဲ့ဌာနမှူးခေါ်မာတီးယားကပြောပါတယ်
သူက H ဟို100,000ဝန်းကျင်လောက်ရှိပြီဆီမှာဟာ9000လောက်ရှိတယ်9000လောက်ရှိတယ်လမ်းပြိုတနာပြိုလို့သွားလာလို့မရတဲ့နေရာမှာဟိုပိတ်မိနေတဲ့ပြည်သူတွေအပါအဝင်ပြောရမှာပေါ့နော်ဆီမှာအရွှေ့ပြောင်းနေရာချထားရေးရည်နေရာချထားရေးကသူတို့အတွက်ဒီအမှုကာနဲ့ဒီရွှေ့ပြောင်းစရိတ်မှာကတော့ခက်ခဲနေတယ်ပဲအရင်ဆန်နေရတယ်ပြီးတော့မှတချို့ဒီစားရတောက်ရတွေအပြည့်စီတွေတချို့ကြုံရတော့ပေါ့လေနော်အရေးပေါ်ရိတ်ခါရင်လိုအပ်တဲ့အမျိုးတွေလည်းရှိတယ်ပေါ့
ရေဘေးတဲ့သူအများစုကကလေးတငယ်အသက်အရွယ်ကြီးရင်သူနဲ့အမျိုးသမီးတွေဖြစ်ကြပြီးတော့တချို့ကအချောင်းဆိုးဖျားနာနေကြတယ်လို့ဆိုပါတယ်မိုးတဲထန်စွာရွာသွန်းပြီးတော့စစ်ဆောင်စခန်းတွေရေလွှားမှုပျက်စီးကုန်တာကြောင့်အရေးပေါ်ပြောင်းရွှေ့ထားတဲ့အတွက်အမိုးကအဝတ်အစားနဲ့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါရယ်။မုံတိုင်းရဲ့အရှိန်ကြောင့်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကလေးကလည်းငယ်တော်မိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးနှင်းမြုပ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါရယ်ရှင်
။ KNI စစ်ဆောင်ထောင်ချီရေဘေးတင်နေတာအလိမ်မှာပြောပြခဲ့တာပါ။အခုတော့နေရမွမျောဆောက်ဦးလေရင်နဲ့တက်ခက်ခင်ရတဲ့အောင်မေပွဲအခမ်းအနားပါ American သပိုင်းမှာအဆိုးဝါးဆုံးကျန်းဖက်တိုက်ခိုက်မှုကြီးကိုကြုံခဲ့ရတဲ့2000တခုနှစ်စက်တင်ဘာ17တိုက်ခိုက်မှု23နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်ခံတာကိုသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့မနေ့ကတက်ခဲ့ပါတယ် Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump လည်းတက်ရောက်ခဲ့ပါတယ်ရွေးကောက်ပွဲမှာဘသူပဲသမ္မတဖြစ်လာဖြစ်လာကျန်းဖက်တိုက်ခိုက်မှုအနေကိုဆက်ပြီးရင်ဆိုင်ရမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံကြားကျင်သူတွေကသုံးသပ်ပါတယ်ဒီကျင်းပတဲ့နေရာတွေကနေ VOA အင်ဗီရောသတင်းတောက် Anita Power သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြပြပေးပါအောင်ခင်ဗျာ
Oh say can you see by the dawn's early light
လုံငယ်23နှစ်ကကဘာကိုပြောင်းလဲစီခဲ့တဲ့စတေမာလရဲ့မယုံနိုင်စရာရက်တရက်ပါအမေရိကန်သမိုင်းမှာစူဝါဆုံးတိုက်ခိုက်ခံရမှုပြန်ပြီးဆက်ခံရတဲ့လေရင်နဲ့နယူးယောက်မြို့ရဲ့ထိမ်းမှန် World Trade Center မိုးမျောတိုက်ညင်တော်ကိုတိုက်ခိုက်ခဲ့ပါလေ။တနအီတော်မှကြားတဲ့အချိန်အတွင်းမှာပဲနောက်ထပ်လေရင်တစ်စင်းကပင်တဂွန်စစ်တပ်နှောက်ချုပ်ကိုထပ်ပြီးတိုက်ခိုက်ခဲ့ပါလေ။တရက်ထဲမှာပဲနောက်ဆုံးပြန်ပြီးဆက်ခံရတဲ့ခီးသည်တင်လေရင်လဲပန်ဆယ်ဗေးနီးယားပြည်နယ်လေကွင်းတွေထဲမှာပြတ်ကျခဲ့ပါလေ။23နှစ်ရှိပါပြီ။သမ္မတဂျိုးဘိုက်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့အဲ့ဒီတိုက်ခိုက်ခံရတဲ့နေရာသုံးခုမှာအောင်မေဝဲခန္ဓာကျင်းပပါလိမ့်ဖြစ်ရက်ကိုမျက်မြင်ကြုံခဲ့သူတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့တိကျစီတွေ့ဆုံပါတယ်ယူကဝဲကလာလာပြန်လည်ထိုးနှက်ဝေဖန်တိုက်ခိုက်နေတာတွေကိုရပ်ပြီး Republican Party သမ္မတလောင်း Donald Trump နဲ့သူ့ရဲ့ဒုသမ္မတလောင်း JD Vance တို့လည်းအောင်မေဝဲခန္ဓာမှာပူးပေါင်းတက်ရောက်ပါတယ်မျက်မြင်ကြုံခဲ့ရသူတွေမိသားစုတွေကိုသူတို့လည်းတွေ့ဆုံပါတယ
် Heffernan Casey
သမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကကြေညာချက်ထုတ်ပြန်ပါလေအမေရိကန်ပြည်ထောင်စုဟာချမ်းပဲတိုက်ခိုက်ခံရနိုင်တဲ့အန္တရာယ်ရဲ့ချင်းချောက်မှုကိုရင်ဆိုင်နေရဆဲပဲလို့သမ္မတအင်ဂျီရောက VOA ရဲ့အမေကိုဖြေပါလေအင်ဂျီရောမျိုးသားလုံးကျော်ရေးချမ်းပဲဂျွန်ကာဘီကအခုလိုပြောပါလေ
ချမ်းပဲမှုတံပြန်တိုက်ခိုက်နိုင်စွမ်းအခြေအနေနဲ့ပတ်သက်လို့ဒီအခြေအနေကိုစောင့်ကြည့်ပြီးချင်းချောက်မှုတွေကိုဖယ်ရှားနိုင်စွမ်းရှိတယ်ဆိုတာကျွန်တော်တို့တောက်လျှောက်ပြသခဲ့ပါတယ်အမြဲတမ်းလိုအပ်တဲ့အချိန်တိုင်းမှာလှုပ်ဆောင်နိုင်တယ်လို့တောင်ပြောရပါလိမ့်မယ်ဒါပေမဲ့ပေါ့ပေါ့ရော့ရော့နေလို့တော့မရပါဘူးကျွန်တော်တို့ဘက်ကအမြဲတမ်းပြည့်ပြည့်စုံနေပြီလို့တွက်လို့မရပါဘူးကျွန်တော်တို့အမြဲအာရုံစိုက်နေပါတယ
်အချမ်းပဲတပ်ဖြတ်မှုဆိုင်ရာကြမ်းကျင်သူတွေကတော့ပို့ပြီးအာရုံစိုက်ဖို့လိုမဲ့ကိစ္စတွေကိုထောက်ပြပြောဆိုကြပါလိမ့်အချမ်းပဲအဖွဲ့တွေအာဖဂန်နစ္စတန်ကနေအနောက်အာဖရိကအထိကြီးထွားလာတာကိုပြောပြပါလိမ့်ဂျေဆင်ဘလက်စကစ်ဆာမစ်ဒယ်ဘော်ဒီတက္ကသိုလ်ကချမ်ပန်ကိုတက်ပြည်ဆိုင်ရာဌာနပေါမောက်ခတ်တယောက်ပါ
We've seen a rise of ISIS affiliated groups in West Africa as well as a rise
ISIS တွေးကြွားနေတဲ့အပေါင်းပါတွေအနောက်အာဖရိကမှာပိုပြီးကြီးထွားလာတာကျွန်တော်တို့တွေ့နေရပါတယ်။ Al-Qaeda အဖွဲ့တွေနဲ့အပေါင်းပါတွေအနောက်အာဖရိကမှာပိုပြီးအားကောင်းလာတာကျွန်တော်တို့တွေ့နေရပါတယ်။အနောက်အာဖရိကနိုင်ငံတချို့မှာအာဏာရှင်ဆန်ဆန်အုပ်ချုပ်လာတာဒီမိုကရေစီကိုမျက်ကွယ်ပြုတ်လာတာရလကတော့မတရားလုပ်တဲ့သူတွေကိုတံပြန်နှိမ်နှင်းဖို့ဥပဒေစိုးမိုးရေးစနစ်ကိုလိုလားတဲ့ American ပြည်ထောင်စုပြင်သစ်စတဲ့နိုင်ငံတွေကိုလမ်းခွဲလာတာဖြစ်ပါတယ်
လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲဘယ်သူဝင်နိုင်နိုင်ဒီချင်းချောက်မှုအန္တရာယ်တွေကိုအနည်းငယ်စောင့်ကြည့်ဖို့လိုမယ်လို့လဲချေစင်ဘလက်စကစ်ကပြောပါလေ
I've been writing about the rise of domestic extremism for the last few years
ဒီကနေ့အနေနဲ့အတွင်းကပဲတီတွင်းအကြမ်းဖက်မှုကြီးထွားလာတဲ့အခြေအနေတွေကိုကျွန်တော်ရေးသားခဲ့ပါတယ်ဘလို့ပဲဖြစ်ဖြစ်ဒါက American ပြည်ထောင်စုရင်ဆိုင်လာတဲ့အရေးကြီးတဲ့စိန်ခေါ်မှုအဖြစ်သတ်မှတ်ရမယ့်အကြောင်းတချို့ရှိပါတယ်ပထမကနိုင်ငံရေးနဲ့မဆိုင်တဲ့သဘောထားကွဲလွဲမှုတွေအမေရိကန်ပြည်ထောင်စုမှာအကြီးကျယ်ပေါ်လာတဲ့အကြောင်းပါဒါပေမဲ့ကွဲလဲချက်တွေမှာနိုင်ငံရေးကတစိတ်တပိုင်းပါဝင်လာပြီး2020ခုနှစ်တွေအတွင်းမှာအထူးသဖြင့်နာဇီလက်သက်ကိုလိုလားတဲ့အဖွဲ့အစည်းမျိုးတွေပြည်တွင်းမှာပေါ်လာခဲ့တဲ့အကြောင်းပါ
အမေရိကန်ပြည်ထောင်စုရဲ့မျိုးဆက်သစ်တစ်ခုလုံးဟာစက်တင်ဘာ17ရက်2000ခုနှစ်ကောင်းကင်မှာအကြမ်းဖက်တိုက်ခိုက်မှုကြီးကြုံခဲ့ရတဲ့ခေတ်ရဲ့နောက်ပိုင်းကြီးပြင်းခဲ့ကြသူတွေပါဒါပေမဲ့လည်းစစ်ဦးစီးချုပ်ဖြစ်ပါတာဝန်ယူမဲ့ရွေးကောက်ပွဲအပြီးနောက်တက်လာမဲ့သမ္မတသစ်အတွက်တော့ဒီအကြမ်းဖက်မှုအန္တရာယ်ကိုမတိကျိုးကျွံပြုပြီးမတ်တပင်နေလို့ရမယ်အချိန်ရလို့ဘယ်တော့မှရှိမှာမဟုတ်ကြောင်းပါအ
မှုက
နယူးယောက်မိုးမျောတိုက်ညင်အောင်လေရင်နဲ့တိုက်ခက်ခံရတဲ့စက်တင်ဘာ17အောင်မွေဝဲ23နှစ်မြောက်အခမ်းအနားကိုကိုသိန်းထိုင်ဦးပြောပြခဲ့တာပါအခုလိုသတင်းစာတွေပြီးမှတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဦးဝက်မှာစစ်သားရင်းညပတ်စင်ကဏ္ဍတွေကဥအောင်ခရဲမြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာပတ်စင်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါသေးတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio စီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American သံကနေစက်တင်ဘာ12ရက်ချက်သားရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3251တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။သောရရှင်နေအတွင်းအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email လိပ်စာ bamis@voanews.com ကနေပေးပို့နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာနေကလည်း message ကနေဆက်သွယ်နိုင်ပါတယ်။အခုဒုတိယပိုင်းညရဲ့ဝက်မှာတော့ကြတာရင်းညတိုင်းထုတ်လင်းပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြပြနေကြချမ်းမေကဏ္ဍနောက်တိုင်းဒေတာသတင်းတောက်တွေရဲ့တိုင်းဒေတာကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါတရုတ်စကားပြောတဲ့ဒေါ်လင်းတက်ဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်ဖုန်ကြားရှင်ခေါင်းဆောင်တဲ့ကိုကန်တက်ဖွဲ့ဟာတချင်းကမွေးစေဝါလုပ်ငန်းကြောင့်နာမည်ဆိုးထွက်ခဲ့ပေမဲ့နွေဦးဒေါ်လင်းမှာတော့သူရဲကောင်းတက်ဖွဲ့ဖြစ်နေပုံရပါတယ်ဒါပေမဲ့တရုတ်အာဏာပိုင်တွေရဲ့မြမကြီးရမူဝါဒဟာဒီကိုကန့်တရုတ်ရဲ့ဥတီချက်နဲ့ဆန့်ကျင်မဲ့ဖြစ်နေပုံကိုဥအောင်ခင်ကသုံးသပ်ပြောပြထားပါတယ်ခင်ဗျာ
အာဏာရှင်စနစ်ကိုအမြင့်ပြတ်ချိန်မုံကိုတိုက်ပွဲဝင်နေတဲ့ကိုကန့်ပါတီရဲ့အမည်ဟာမြမနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီ MNTJP ဖြစ်ပါတယ်ပါတီရဲ့လက်နက်ကင်တပ်ဖွဲ့ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ပါအဖွဲ့ဝင်အများစုဟာတရုတ်စကားပြောတဲ့မြန်မာနိုင်ငံသားတွေဖြစ်ပါလေဒါဟာကိုကန်တပ်ဖွဲ့ရဲ့ထူးခြားချက်တစ်ခုပါပဲဒါပေမဲ့ကိုကန်တပ်ဖွဲ့ဟာတရုတ်ဘာသာနဲ့ပြည်ညာချက်ထုတ်ပြန်ပြီးသူတို့ထိန်းချုပ်ထားတဲ့နယ်မြေမှာတရုတ်ဘာသာကိုရုံးသုံးအဖြစ်အသုံးပြုနေတာကြောင့်ဒေသခံတွေအတွက်အခက်အခဲရှိတယ်လို့လာရှိုမျိုးကတူကပြောကြောင်းဩဂုတ်လ20ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်လာရှိုအခြေဆိုင်အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကိုဩဂုတ်လဇန်ပိုင်းကကိုကနဲ့မဟာမိတ်တပ်တွေကတိုက်ခိုက်သိမ်းပိုက်ပြီးမြို့အုပ်ချုပ်ရေးကိုစတင်ပြုလုပ်နေပါတယ်လာရှိုစစ်အုပ်ချုပ်ရေးကော်မတီကိုဖွဲ့စည်းပြီးကိုကအဖွဲ့ရဲ့မူဝါဒကိုရှင်းပြတယ်လို့ကိုကသတင်းဌာနကဩဂုတ်လ18ရက်နေ့ကသတင်းပေးပို့ပါတယ်မူခင်းနေနေလုံနေတဲ့မဟာမိတ်တာပြည်သူအကျိုးစီးပွားကိုထိခိုက်မဲ့ကိစ္စတွေကိုဘယ်တော့မှမလုပ်ဘူးလို့အလေးအနက်ပြောသွားပါတယ်ဒီတော့အတွင်းဗမာအမျိုးသား73ဦးတပ်သားတွေအဖြစ်ကိုကန်တပ်ထဲဝင်လာတာကိုကြိုဆိုကြပါတယ်ဘာသာစကားကွဲပြားသူတွေအားလုံးမဟာမိတ်တပ်ဆိုတဲ့မိသားစုကြီးတဲမှာပါဝင်လာကြတယ်လို့ဆိုပါတယ်။ကိုကန်တပ်ထဲဝင်လာသူတွေဟာအနေကြားလာတော့တရုတ်စကားတတ်နေကြပြီလို့လည်းဆိုပါတယ်။ဘာသာစကားယဉ်ကျေးမှုဓလေ့ကိုကွယ်ယုံကြည်မှုကွဲပြားချမ်းသာကြပေမယ့်အားလုံးဟာတူညီတဲ့ရည်မှန်းချက်ပန်းတိုင်အတွက်ကြိုးပမ်းနေကြတယ်လို့ဆိုပါတယ်။ရောင်စုံရိုးရာဓလေ့ကိုတပ်စခန်းအထိပေးဆောင်လာတာလူမျိုးစုရဲ့စီးလုံးရင်ညွတ်မှုစိတ်ဓာတ်နဲ့စစ်အာဏာရှင်ဆန့်ကျင်ရေးတနိဋ္ဌာန်ကိုပြသလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။တင်းသားလူမျိုးပေါင်းစုံပါဝင်တဲ့ကိုကန်တပ်မဟာဟာလာရှိုမျိုးသိမ်းတိုက်ပွဲမှာပါဝင်ဆင်နွှဲကြောင်းသိရှိရပါတယ်။ အချိန်ကာလကတရေကောင်းကိုငွေထုတ်တယ် Times make heroes ဆိုတဲ့စကားပုံးဟာကိုကန်တပ်ဖွဲ့ MNDAA ကိုညီညွန်းတယ်လို့ဖြစ်နေတယ်လို့တရုတ်သူတေတီဆျန်ယန်းလောင်ကလွန်ခဲ့တဲ့ဇန်နဝါရီလထုတ် The Diplomat စာဆောင်မှာရေးထားပါတယ်တချိန်ကမွေးဆေးကြောင့်နာမည်ဆိုးထွက်ခဲ့တဲ့ MNDAA ကိုကန်တပ်ဟာຫນွေဥတော်လာရေးမှာတရေကောင်းအဖြစ်ထင်ပေါ်လာတာကိုစမ်းစစ်ထားတာပါပဲဖုန်ချရှင်ခေါင်းဆောင်တဲ့ကိုကန်တပ်ကိုမွေးဆေးဂိုင်းအဖြစ်အမေရိကန်အစိုးရကသတ်မှတ်ခဲ့မှုပါတယ်ကိုကတက်မှာသဘောထားကွဲရတာတွေကိုအခွင့်ကောင်းယူပြီးစီအစိုးရကပယ်ဆောက်ချိန်အုပ်စုနဲ့ပူးပေါင်းတိုက်ခိုက်တာကြောင့်ဖုန်ချားရှင်ရဲ့နောက်လိုက်တွေယူနန်ပြည်နယ်မှာ2009ခုနှစ်ကဝင်ရောက်ခိုလုံကြရပါတယ်2009က2015အထိ6နှစ်လောက်ကိုကန်ဒေသနဲ့ကင်းကွာသွားပါတယ်အဲ့ဒီအချိန်မှာဖုန်ချားရှင်ဟာကိုကန်တရုတ်တပ်ကိုပြန်လည်တည်ဆောက်ပါတယ်မိုင်းလာဝနဲ့တရုတ်ကကူညီထောက်ပံ့တယ်လို့သိရပါတယ်ပုံချရှင်တပ်ဖွဲ့ဟာကိုကန်ဒေသကိုပြန်လည်ချုပ်ကင်ဖို့ကြိုးပမ်းတဲ့အခါမှာတရုတ်အစိုးရဟာသူ့နယ်မြေကိုသုံးခွင့်ပြုုံတယ်မကသေးပဲရန်ပုံငွေရှာဖို့အတွက်ဘေကျင်းမှာဗန်စရင်ဖွင့်ခွင့်ပေးထားတယ်လို့တရုတ်အမျိုးသမီးသူ့တေသည်ယွန်းဆောင်ကဆိုပါတယ်ဒီလိုမကင်းရမကင်းကြောင်းတွေရှိလို့တရုတ်အာဏာပိုင်တွေစိုးရိမ်နေတာကိုတုံ့ပြန်တဲ့အနေနဲ့လေးရဲ့အပြစ်ရတယ်လို့ဇူလိုင်လ14ရက်နေ့ကကိုကန်တက်ကကြေညာပါတယ်ဒါကိုတာအန်တက်ကလည်းသဘောတူခဲ့ပေမဲ့ညမြောက်ဒေသနယ်လာသဆိုင်ပြီးမန္တလေးတိုင်းကတိုက်ပွဲတွေနဲ့မဆိုင်ဘူးလို့ဆိုပါတယ်ဒီလိုအာဏာပိုင်တွေကိုရိုသေလေးစားတဲ့အနေနဲ့ကိုကန်တက်ကလေးရဲ့အပြစ်ရပြီးတာနဲ့ဇူလိုင်လ18ရက်နေ့မှာထမအပြစ်ရဖို့တရုတ်အာဏာပိုင်တွေကတောင်းဆိုပြန်ပါတယ်။ကိုကန်တပ်ဖွဲ့ကလည်းဇူလိုင်လ19ရက်နေ့က31ရက်အထိ12ရက်ထပ်ပြီးအပြစ်ရဖို့ကြေညာပါတယ်။တရုတ်အာဏာပိုင်တွေကြီးနက်အောင်ချွတ်သိမ့်လိုက်တဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဒီလောက်နဲ့တရုတ်ကကြီးနက်သွားဖို့မရပါဘူး။တိုက်ပွဲတွေရဆက်ပြီးနေဆက်လုံယုံရေးကိုတရုတ်တပ်နဲ့ပူးပေါင်းလှုပ်ဆောင်ဖို့ဩဂုတ်လကုန်မှာတာအန်တပ်ကိုအမိန်ပေးလိုက်ပြန်ပါတယ်။မလိုက်နိုင်ရင်ကြိုးကွန်သွားအောင်တွင်တွင်ဆုံးမရမယ်လို့လဲချိန်ချောက်လိုက်ပါသေးတယ်။ကိုကန်တန်အားနဲ့ရခိုင်ပါဝင်တဲ့သုံးကြီးနောက်မဟာမင်းရဲ့ဦးတည်ချက်ဟာစစ်အာဏာရှင်စနစ်ချေမှုန်းရေးနဲ့ပြည်သူအကျိုးစီးပွားကာကွယ်ရေးဖြစ်ပါတယ်။ဒီရွယ်ချက်နဲ့ຫນွေဥတော်လာရေးမှာပါဝင်ဆင်နွှဲလာတာပါပဲ။ဒါပေမဲ့တရုတ်အစိုးရကတော့သူ့အကျိုးစီးပွားတစ်ခုတည်းကိုသာအဓိကတားပြီးစစ်ကောင်စီပျက်စီးမှာကိုဆိုရင်ပူပန်းနေပုံရပါတယ်တရုတ်အစိုးရရဲ့မြမရေးရမူဝါဒဟာသုံးညနောင်မဟာမင်းရဲ့ဥတီချက်နဲ့ဖီလာဆန့်ကျင်ဖြစ်နေပါတယ်ခင်ဗျာ
တရုတ်စကားပြောတဲ့မြမကဒေါ်လင်းတက်တရုတ်မူဝါဒနဲ့ကွာဟလာတာကိုဥအောင်ခင်သုံးသပ်ပြခဲ့တာပါအခုတော့ကြမ်းမိုင်ကနာပါမြောက်ကျောက်ယောဂအမ်ပေါ့စ်ကာကွယ်ရေးကိုပြောထားပါတယ်မြောက်ကျောက်ယောဂမြန်မာမှာအတည်ပြုလို့နာမတွေ့ရသေးပေမဲ့စိုးရိမ်မှုတချို့ဆက်ရှိနေခြင်းကာကွယ်ရေးအတွက်ကြိုသိထားတင်တာရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောနေပါတယ်တကယ်လို့ဒီယောဂဖြစ်လာခဲ့ရင်လူနာကိုယ်တိုင်ဘယ်လိုစကာကွယ်ပေးနိုင်ပြီးစိုးရိမ်စရာကရောဘယ်လောက်ရှိနေပါလဲဒီအကြောင်းနယူးယောက်မြို့ဝက်ကော့ဖ်ဖိုက်ဆေးရုံကကုသယောဂအထူးကဒေါက်တာဇီယာသက်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
โอเคကုသယောဂအထူးကုဆရာဝန်ကြီးဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြောက်ကျောက်ယောဂအမ်ပေါ့စ်ပေါ့နော်မြန်မာနိုင်ငံထဲမှာလည်းတန်တရာလူနာစတွေ့ပြီးတော့ကုသခံရတဲ့အတည်ပြုချက်မရပါပဲစိုးရိမ်မှုတချို့ဆက်ရှိနေသေးတာမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးကုသနိုင်ပုံနောက်ရေဝူးရယောဂလက္ခဏာတွေနဲ့လူနာဘက်ကနေပြီးတော့ဒီသီးသန့်ခွဲနေပြီးတော့အိမ်ထဲမှာကာကွယ်နိုင်တာတွေကိုတချို့ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးလူနာကိုယ်တိုင်နောက်ထပ်အများအတွက်ကာကွယ်ပေးနိုင်တာနဲ့တခြားကာကွယ်နိုင်တာတွေကိုလည်းဆက်ပြောပါမို့လူနာဘက်ကဆက်ကာကွယ်ပေးနိုင်တာကနေဆက်ရှင်းပြပေးပါလားဆရာကြီ
းအဓိကကတော့တခြားလူတွေကိုတွားပြီးတော့မထိပါနဲ့ ဒီအနောင်အဲ့နေအောင်သွားပြီးတော့ဒီခါလေးကြာလို့ရှင်မျက်နာဆိုဒီမှာကတော့အမွေးအနေနဲ့ရှိကြတယ်ဗျဒီကလူတွေကလေဆိုတော့သွားပြီးတော့ shave လုပ်တိုင်းပါကျွန်တော်မလုပ်စေချင်လုပ်လိုက်တဲ့ခါကျဒီ shaving က
အမွေးရိတ်တာပါဆရာနော
်ဟုတ်ပါတယ်ပြန်လေးလွတ်ပြတာမဟုတ်ဘူးလေတခါတုန်း shave လုပ်ပြီးလွတ်ပြင်းတော့တမျိုးပေါ့အများစုကလွတ်ပြတာပါမဟုတ်တာဆိုတော့အဲ့ဒါဆိုတော့ကျွန်တော်တို့ကတော့ဟို special isolation နေပါတယ်လုပ်စရာမလိုပါဘူးဟိုအတိအကျကြီးတော့ဘယ်မှာနေရကိုယ်ခံထဲမှာဖုန်းနေကျွန်တော်ပြောသလိုပဲအနာတွေကိုဖုံးကဟိုဖင်မှာအနာတွေပေါက်လို့ဆိုးဆိုးဆိုးကြီးဖြစ်လို့ရှင်တော့ရှောက်မထိုင်နဲ့ပေါ့ဗျာထိုင်ပြီးလို့ရှင်လည်းကိုယ်မှာရှိတဲ့ hand sanitizer ဖြစ်ဖြစ် web တွေ web wipe လို့ခေါ်တော့ဒီမှာတော့လေဒီ clean လုပ်တဲ့အရည်တွေနဲ့ကမောင်းမောင်းလို့ရှင်လည်း white paper တွေနဲ့ clean လိုက်ပေါ့ဗျာနော်ဆိုတော့ normally ရတော့လေဒီအနာကိုခန္ဓာထဲမှာစပေါက်တဲ့ရက်ကနေလုံးဝကင်းစင်သွားတဲ့အထိဆိုရင်တော့၃ဘက်ကနေ၄ဘက်ထိတော့လို့ပဲဗျာဆိုတော့နည်းနည်းတော့ပြဿနာရှိဘာကြောင့်ဆိုအလုပ်ကနေ၃ဘက်၄ဘက်အနာယူရအောင
်ဟုတ်ကဲ့ဆရာအဲ့တော့အမေရိကမှာရောဆရာတို့ဒီလူနာကိုတွေ့လို့ရှိရင်တခြားလူတွေဆက်မကူအောင်ပေါ့နော်လှုပ်ဖို့သတ်မှတ်ပေးထားတာတွေရောရှိလားဆရာ
ဆိုတော့ကျွန်တော်အစီအမရှိတဲ့နောက်ဆုံးတွေ့လိုက်တဲ့လူနာတယောက်ဆိုရင်ငွေရဲ့တပတ်လောက်ခါမှာကျွန်တော်လည်း clear ပဲဆိုပေးလိုက်တာဒီမှာတော့ဒါမျိုးဖြစ်လို့ရှိရင်ကျန်းမာရေးဝန်ကြီးဌာနပေါ့နော်ဒီတန်တာကျွန်မရေးမြန်မာပြည် local လို့ခေါ်တာပေါ့လေအဲဒီက departmental health လို့ပြောကျွန်တော်တို့အကြောင်းကြားရတယ်သူတို့ကအဲ့လူတွေကိုသွားပြီးတေးချောင်းစောင့်ကြည့်နေတယ်ဒီလူတွေရှောက်ပြီးတော့အလုပ်လုပ်မှာတွေဘာလို့ဖြစ်မှာဆိုလို့ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ကတော့ဒီနိုင်ငံမှာတော့သူ့ရဲ့အလုပ်ရှင်ကိုပြောပိုင်ဖို့မရှိဘူးသူ့မှာဒီယောဂရှိနေပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ကလူနာကိုပဲပညာပေးတာပေါ့လေမသွားပါနဲ့ဖြစ်နိုင်လို့ရှိရင်အလုပ်ကနေခွင့်ယူပါဒီမှာကတော့တရင်ဝင်ခွင့်ရှိတယ်ပေါ့ဗျာကျွန်တော်တို့ခွင့်အတွက်ကျွန်တော်ရေးပေးလိုက်တာပေါ့ဗျာပေးရှင်ကဘာယောဂဖြစ်တယ်လို့တော့မရေးပေးဘူးပေါ့နော်ပေးရှင်မှာယောဂရှိတယ်ယောဂတစ်ခုဖြစ်နေတဲ့အတွက်ကြောင့်ခွင့်၃ဘတ်အထိတော့လိုပါတယ်ဆိုပြီးရေးပေးလိုက်လို့ရှိရင်သူက officially ဒီနိုင်ငံမှာကတော့ခွင့်ရတော့ရကြတာပေါ့လေတရင်ဝင်လည်းခွင့်ရတည်ရှိတယ်ဆိုတော့သူကဒီလိုနည်းနဲ့ယူရတာပေါ့လေဆိုတော့အလုပ်ကနေမလုပ်ဘူးအနာကျက်သွားတဲ့အချိန်ကြာမှဒါလေဒီအနာအကုန်ကျက်တယ်ဆိုတော့ကိုယ်ခန္ဓာမှာတလုံးမှမကျန်တော့ဘူး၆ဝါးတဲ့အချိန်ကြာမှသာအလုပ်ကိုပြန်လို့ရပါတယ်အဓိကကတော့ဒါပါပဲ
ဟုတ်ကဲ့ဆရာနောက်တခြားလူတွေအတွက်ရောဆရာကြီးကြိုကာကွယ်နိုင်ဖို့ပေါ့နော်ဥပမာကာကွယ်ဆေးထိုးနိုင်တဲ့အနေအထားမျိုးကရော
ဆေးတွေရှိလားဗက်ဆင်းတွေရှိလားဆိုတော့ရှိပါတယ်ကျွန်တော်ထင်တာတော့ဒီအရှိတောင်ရှာနေအာဖရိကမှာဆေးတွေရှိမှာမဟုတ်ဘူးကျွန်တော်ဆိုရင်တော့ဆေးတော့မပေးဘူးပါဘူးတခါမှမပေးဘူးဘာလို့လဲဆိုတော့ဆူဆူဝါးကြီးအလိုမျိုးဖြစ်တဲ့ကိစ္စမျိုးကိုကျွန်တော်လည်းမတွေ့ဘူးပါဘူးဟိုဒီမှာတော့ for cosmetically ဆိုတော့အပြင်ပန်းအရာတော့ရုပ်ဆိုးတာပေါ့ဗျာအဲ့ဒီအတွက်တော့ကျွန်တော်ကဆေးမပေးပါဘူးဒီနိုင်ငံမှာတော့ vaccine ရှိပါတယ်ဘယ်လိုလူတွေကိုပေးလဲဆိုတော့ number 1ကတော့ဒီယောဂဖြစ်တဲ့လူတွေသူနဲ့အတူ partner ဆေးပေါ့နော်အတူတူအမျိုးသားတွေလိင်လူဆက်ဆံတဲ့အမျိုးသားတွေမှာဆိုတော့ကျွန်တော်တော့ပေးပါတယ်နောက်တစ်ခုကတော့ဆေးရုံမှာရှိတဲ့အလုပ်သမားတွေပေါ့နော်ဒီ expose ဖြစ်တဲ့ဆိုတော့ထိုးကျင်တယ်ဆိုရင်တော့ကျွန်တော်တို့ကပေးပါတယ်ဒါမဲ့လည်းကျွန်တော်တို့ကတော့အများကြီးလက်ဆွေဒီပိုင်းကိုပြီးတော့စကြည့်တဲ့အတွက်ကြောင့်ကျွန်တော်တို့မထိုးဘူးပေါ့လေ။နော်။နောက်တစ်ခုကတော့အိမ်မှာရှိတဲ့လူတွေအဲဒီယောဂရှိတဲ့လူကအဲ့အိမ်ကိုသွားပြီးတော့မသိတဲ့နဲ့အသက်ကြီးတဲ့လူတွေပါများရှိခဲ့လို့ရှင်တော့လည်းပေးလို့ရပါလေ။ဒါပေမဲ့လည်းကျွန်တော်ထင်တာတော့ဒီနေ့ဒီချိန်ထိကတော့အဲ့လိုမျိုး exposure ဖြစ်တဲ့လူတွေကိုယောဂကို export ဖြစ်သွားတဲ့လူတွေကိုပေးတာတော့အရင်ရှာပါလေ။နေမှာလည်းဒီဆေးရတလောက်ကြီးထိမပေါ်သေးပါဘူးဒီ vaccine ရပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာနောက်ထပ်ရောဒီကာကွယ်ဆေးကိုကြဲကြဲပြတ်ပြတ်ပေါ့နော်မပေးသေးတဲ့အကြောင်းရင်းရှိသေးလားဆရာ
The reason ကျွန်တော်တို့ကမပေးတာ number 1ကဟိုကြောက်ရောဂါနဲ့မတူတာ small box နဲ့မတူတာ small box ကနေနေအနေထားလေးတွေရှိရပေါ့နော်သူကတော့လောလောလတ်လတ်ကြီးတော့အသက်အနေဆုံးရှုံးမှုရှားတယ်လို့ကျွန်တော်တွေ့ရပါတယ်နောက်တစ်ချက်ကလည်း chicken box ရေကြောင်းနဲ့မတူတာရေကြောင်းပိုးကကျွန်တော်ရဲ့ nerve တွေမှာသွားပြီးတော့အောင်းနေပါတယ်ကြင်ကြင်တစ်ခါကကြောက်လို့ရှိရင်ပြန်ပြီးတော့ရှင်ကလဆိုပြီးတော့အရေးယုံပေါ်လာမယ်နေ chicken box မှာရပါတော့။ဒါကြောင့်ကျွန်တော်ဒီနိုင်ငံမှာတော့ chicken box ဆိုတော့ကျွန်တော်တို့ကထိုးပေးပါတယ်။ကလေးငယ်တဲ့လူတွေပေါ့ဒီဆိုတော့ medley virus က chicken box ရေချောင်းနဲ့မတူတာဒီ nerve ထဲမှာသွားပြီးတော့ကင်းအောင်ပြီးတော့မနေတဲ့အတွက်ကြောင့် so far ကျွန်တော်နားလေတော့ပေါ့နော်။ကြောက်စရာအထီးတော့မလိုပါဘူး
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီနေရာမှာအများစုကြောက်လန့်ကြတာကတော့ဒီကမ္ဘာ့ကျန်းမာရေးဖွယ်နေပြီးတော့ရေးပေါ်အခြေအနေကြီးညာလိုက်လို့ရှိရင်ကိုဗစ်လိုများပေါ့နော်အရင်ကျုံခဲ့ပြီးတော့ကူးစက်မှုတွေပြင်းထန်ပြီးတော့ဒီသေဆက်မှုတွေများမလားလို့အများစုကစိုးရိမ်ကြတဲ့ခါကျတော့ကိုဗစ်နဲ့ကွာတာလေ
းဟုတ်ကဲ့
အဲ့ဒါလေးနည်းနည်းဟုတ်ကဲ့
ကိုဗစ်ကတော့ကလေးတွေကနေကူတာဆိုတော့ဒါကြောင့်မို့လဲကျွန်တော်တို့ကိုဗစ်စာဖြစ်တဲ့အချိန်တုန်းကဒါကြောင့်မို့ဒီ false information ကိုစာပြီးတော့ပေးခဲ့တယ်ပေါ့နော်တချို့သောနိုင်ငံတွေကနေဟို wet market ကနေကူးတယ်ပေါ့ဒီတရိတ်ဆန်တွေကိုတတ်ပြီးတော့ကူးတယ်ဆိုတော့အဲ့တော့မကြောက်ကြဘူးလေဟုတ်တယ်မလားဘာလို့လဲဆိုတော့ဒီတရိတ်ဆန်တွေသွားစားတော့မှဖြစ်ဖြစ်ဒီ wet market တွေကိုသွားတော့မှဖြစ်ဖြစ်ဟုတ်တယ်မလားဆိုတော့ဒါပေမဲ့လည်းနောက်ပိုင်းကျတော့ပြည်လာတယ်လေစုံစမ်းလာတဲ့အခါမှာဘာကြီးတည်လာလဲဆိုတော့ဒါက အပေါ်ရန်ကြီးစီပဲဖြစ်နေတာလေတကယ်တမ်းအဲဒီမှာခြားစားနေလို့ပေါ့နော်လိုက်ပြီးတော့စားနေပြီးွားပြီးကြီးစီအများကြီးပြီးွားတဲ့ခါကျတော့ဒီဝက်မဖက်ကုန်မသွားပဲနဲ့ဂျာမနီမှာပြန်လာတဲ့လူတွေမှာဖြစ်လာတယ်လို့ပြောလို့ဆိုတော့သူတို့သိလာတယ်ဒီလေတွေကနေတစ်ဆင့်ကူးလာရပေါ့လေအဲ့ဒီအချိန်တည်တဲ့အချိန်မှာအတူလိတ်ပေါ့နော်ဒီလိုအလုံးပြန်တော့ပါပြီဆိုတော့ဒီလိုဟာမျိုးကတော့ဒီ monkey box ပါတော့မဖြစ်လောက်သေးဘူးလို့ကျွန်တော်ကယုံတယ်ဘာလို့လဲဆိုတော့သူ့ရဲ့ကူးပုံကူးနည်းဒီယောဂါရှိတဲ့လူကိုတော့အပြီးတော့ထိမှာပဲကူတယ်ဒါမှမဟုတ်ယောဂါဖြစ်နေတဲ့ animal တော့ထိမှာပဲကူတယ်ဆိုတော့အရင်တော့ကဒီ Congo ဆိုတဲ့ Africa နိုင်ငံမှာပဲဖြစ်တယ်ဆိုပြီးတော့ CDC ရော WHO ကယူဆကြတယ်ဒါပေမဲ့နေအခုဆိုလို့ရှိရင်တကမ္ဘာလုံးမှာဖြစ်တယ်ဘာလို့ဖြစ်တာလဲဆိုတော့ဖြစ်နိုင်ကြီးကညာအဲ့ရလူတွေကုလူဆက်ဆံမှုဆိုတာ tourism ဆိုတာရှိနေတာဟုတ်အတူပြင်ဒီနိုင်ငံလူတွေဥရောပတိုက်တာလူတွေဆို Congo သွားကြတယ် safari လို့ခေါ်တယ်တရိစံနေတယ်ကိုသွားပြီးကြည့်ကြတယ်တရိစံနေဖလဲလင်းသွားပြီးတော့တက်ဝင်ရကြတယ်လူတွေမြောက်ပြီးဖြစ်မှာပေါ့နော်ဆိုတော့ဒီကနေ
ကူလာကြတယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဒီမြောက်ကြောက်အန်ပေါ့စ်ယောဂအတွက်လူနာကစဘလူကာကွယ်ပေးတဲ့ပုံကိုကျွန်တော်ပြပြခဲ့တဲ့ကျမ်းမိုက်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလှပါဒီတစ်ပတ်မှာတော့ထိုင်းနိုင်ငံမှာအဖမ်းခံပြီးပြန်ပို့ခံရတဲ့လူငယ်တွေအတင်းစစ်မှုထမ်းမခံရဖို့ပြန်တိုက်ခိုင်ထွက်ပြေးလာခဲ့တာနောက်ရခိုင်ဘက်မောင်းတော်မှာလေချောင်းကဘုံကျဲလို့လူ90ကျော်အထိသေဆုံးခဲ့ရတာနဲ့ရှမ်းပြည်နယ်ရှေးပိုင်းမိုင်းဖြတ်မှာတက်ကြီးတွေပါကာကွယ်ရေးအဖွဲ့တွေဝင်ဖို့ခေါ်နေတာပါဝင်တိုင်းရင်းသတင်းလှတွေကိုပြောပြထားပါတယ်ဒီအစီအစဉ်ကတော့ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတောက်ဝန်တော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်မှုထမ်းဖို့အာဓမဆုဆောင်ခံရတဲ့လူငယ်28ယောက်က KA New တမဟာလီနေမြေတဲ့ထွက်ပြေးလွတ်မြောက်သွားပါတယ်။မောင်နှောမျိုးမှာရှိတဲ့နာခခနှစ်စခန်းကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့လို့စစ်တုံးပန်းတွေရိုဟင်ဂျာတွေနဲ့အရက်သားအကျဉ်းသားအယောက်90ကျော်သေဆုံးခဲ့ပါတယ်။တရင်လွာတွေတဲမှာတော့ရှမ်းပြည်နယ်အရှိပိုင်းမိုင်းဖြတ်မြို့မှာအသက်ကြီးပိုင်းတွေကိုခေါ်ယူပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခိုင်းနေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
မကနန်းဟော်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်မှုထမ်းဖို့အတ္တမဆုဆောင်ခံရတဲ့လူငယ်တွေအဆောင်စစ်သားများကိုတိုက်ခိုက်ပြီးထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်စက်တင်ဘာလပထမပတ်မှာထိုင်းရဲတွေကဖမ်းမိတဲ့မြန်မာလုပ်သားတွေကိုစစ်ကောင်စီဘက်ကအနှံခဲ့တာဖြစ်ပါတယ်အနှံခံရသူစုစုပေါင်း28ယောက်ကိုစစ်ကောင်စီကအတင်းကျစစ်မှုထမ်းခိုင်းဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်အဲ့ဒီလူငယ်တွေဟာစစ်ကောင်စီအဆောင်တပ်ဖွဲ့ဝင်များကိုတပ်ဖြတ်ပြီး KNU ဒဝဲခရိုင်တပ်မဟာလေးကရင်အမျိုးသားကာကွယ်ရေးတပ် KNDO တိုက်ရင်ခုနှစ်တပ်ခွဲငါးနေရာမှာတွားရောက်ခိုးလုံလာတာဖြစ်တယ်လို့နီးစပ်သူတယောက်ကပြောပါတယ်စစ်ကောင်စီကအတင်းကျစုဆောင်းပြီးစစ်မှုထမ်းခိုင်းနေချိန်မှာထိုင်းဘက်ကဖမ်းမိတဲ့မြန်မာလုပ်သားတွေကိုစစ်ကောင်စီဘက်လွှဲပေးနေတဲ့ကိစ္စရပ်တွေကိုအထူးသတိထားဖို့လိုအပ်တယ်လို့ KNU ဒဝေခရိုင်အသွင်းရေးမှူးဘဒူစောအင်နာကသတင်းမီဒီယာတချို့မှပြောဆိုထားပါတယ်
ရခိုင်ပြည်မောင်တော်မြို့ရှိနာခခနှစ်စခန်းကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့စစ်တုံးပန်းတွေရိုဟင်ဂျာတွေနဲ့အရက်သားအကျဉ်းသား90ကျော်ပွဲချင်းပြီးသေဆုံးခဲ့ပါတယ်စက်တင်ဘာလ9ရက်နေ့ညကနှစ်ကြိမ်ဘုံကျဲခဲ့ရလို့အေအေကဆိုပါတယ်သေဆုံးသူတွေထဲမောင်တော်မြို့တိုင်းတိုက်ပွဲကနေဖမ်းမိတဲ့စစ်တုံးပန်းတွေရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ ARSA RSO တပ်ဖွဲ့ဝင်တွေစစ်တင်နန်းစင်ရိုဟင်ဂျာလက်နက်ကိုင်တွေတရင်ပေးတွေတော်လိုင်းကိုဖျက်ဆီးတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်စေခန်နေရသူတွေအပြင်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ဆက်ဆက်သူတွေပါဝင်တယ်လို့ AA ကစက်တင်ဘာလ10ရက်နေ့မှာထုတ်ပြန်ပါတယ်အဲ့ဒီနေ့မှာမောင်တော်မြို့သုံးမိုင်နဲ့ဝီတာလီရွာတွေက UN အဆောက်အုံကိုလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့သေးတယ်လို့ AA ကဆိုပါတယ်ဒီလရှိရနေ့တုန်းကလည်းပေါတော်မြို့နယ်တွေကိုလည်းစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ AA ကဖမ်းဆီးထားတဲ့စစ်တုံးပန်း18ယောက်သေဆုံးခဲ့ပါတယ
်ကချင်ပြည်နယ်အထူးဒေသတပ်ပန်းဝါဒေသရှိနေချာဆောင်တပ်ဥက္ကဋ္ဌဦးစခုံတင့် ရင်းရဲ့စစ်မိတ်ထုတ်ပြန်ချက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကတုံ့ပြန်သွားမှာဖြစ်တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူးကြီးနော်ဘူးကပြောပါတယ်။နေချားဆောင်တပ်ရဲ့ထုတ်ပြန်ချက်ထမှာပန်ဝါဒေတာကိုတိုက်ခိုက်တပ်ဖြတ်ဖြတ်စည်းဖို့ဝင်လာတဲ့ KIA PDF ပူပေါင်းတပ်တွေကိုယတိပြက်ခုခံချေမှုန်းဖို့စစ်မိတ်ဆိုပြီးရေးသားထားပါတယ်။အဲ့ဒီထုတ်ပြန်ချက်ကိုဇွန်လ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတာဖြစ်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးကောင်စီ KIC ဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးကွန်မော်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာမထုတ်ပြန်တင်တော်စစ်မိတ်လို့စက်တင်ဘာလ10ရက်နေ့မှာရေးသားထားပါတယ်။ဗုဒ္ဓဟူးနေ့မှာတော့ပန်ဝါဒေတာမှာ KIA နဲ့ပြည်သူ့စစ်တပ်အကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေတာခန့်တယောက်ကပြောပါတယ်။
မွန်ပြည်နယ်ဘေးလင်းမြို့နယ်တွေကတိုက်ပွဲမှာအရက်သားထိခိုက်မှုတွေရှိခဲ့ပါတယ်စက်တင်ဘာလ9ရက်နေ့တရက်တည်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်အရက်သားတွေအပြင်နှစ်ဖက်လက်နက်ကင်တွေဖက်မှာလည်းထိခိုက်တိုက်စုံမှုတွေရှိခဲ့ပါတယ်တိုက်ပွဲတွေစစ်တပ်ဘက်က4ယောက်နဲ့ KNLA PDF တပ်ဖွဲ့ဘက်ကရဲဘော်တစ်ယောက်ကြာဆုံးခဲ့ပါတယ်အရက်သားကတော့3ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဘေးလင်းမြို့နယ်တပီနီရွာနာကစစ်ကောင်စီရဲ့တရာစစ်စီဂိတ်ကိုစက်တင်ဘာလ9ရက်နေ့မနေ့ပိုင်းမှာ KNLA နဲ့ဒီပူပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်နှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ
စစ်ကောင်စီကချင်းပြည်နယ်မှာမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားတာ၃နှစ်ကျော်ရှိလာပြီဖြစ်ပြီးလူမှုစီးပွားနဲ့ကျန်းမာရေးစတဲ့နယ်ပယ်အသီးသီးမှာအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။မြို့နယ်ကုန်းမြို့နယ်ရှိတဲ့ချင်းပြည်နယ်မှာပြည်နယ်ရဲ့မြို့တော်ဟာခါကလွဲပြီးကြာနဲ့ဖလန်တီးတိန်တွန်းဆန်ထန်တလန်မင်းတက်ကံပက်လက်မတူပီနယ်ပလောဝမြို့နယ်တို့မှာမိုဘိုင်းဖုန်းဒေတာအင်တာနက်လိုင်းတွေကို2021ခုနှစ်စက်တင်ဘာလကတည်းကစစ်ကောင်စီကဖြတ်တောက်ခဲ့တာဖြစ်ပါတယ်။ချင်းပြည်ထဲလူရေတရာမှာ80လောက်ဟာကြေးလက်ဒေတာမှာနေထိုင်ကြတာကြောင့်မိုဘိုင်းဒေတာအင်တာနက်လိုင်းတွေဖြတ်တောက်ခံရတဲ့အတွက်စီးပွားရေးလူမှုရေးကျန်းမာရေးနဲ့သတင်းချက်လက်တရှိမှုဆိုင်ရာကိစ္စရပ်တွေမှာထိခိုက်ဆုံးရှုံးနှိမ့်နာမှုတွေများနေတယ်လို့တီးတိမ်မြို့ခံကပြောပါတယ်
မူအဆက်မပြတ်ရွာသွန်းမှုကြောင့်ရှမ်းပြည်မြောက်ပိုင်းကစစ်ဘီတိန့်ရှောင်သူတွေစားနဲ့ရိတ်ခါခက်ခဲနေပြီးရှမ်းပြည်တောင်ပိုင်းကလူထုကတော့ရေကြီးရေရှမ်းမှုနဲ့ကြုံနေရပါတယ်။ကိုကန်တပ်ဖွဲ့ MNDA နဲ့စစ်ကောင်စီတပ်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒီပေါ်မြို့နဲ့တမိုင်လောက်ဝေးတဲ့လှိုင်ကူထဲမှာခိုလုံနေရတဲ့စစ်ဘီရှောင်ရွာသားတထောင်လောက်ဟာစားနဲ့ရိတ်ခါတွေအရေးပေါ်လိုအပ်နေပါတယ်။တိုက်ပွဲမရှိတဲ့ရှမ်းပြည်တောင်ပိုင်းမှာတော့မိုင်းကင်၊နမ်ဆန်၊မူနယ်၊လင်းခီ၊ကိုပိုး၊မိုင်းပွန်၊ပုံအင်းစီစံပင်လောင်းအောင်ပန်းကလောရက်ဆောက်ညောင်ရွှေနဲ့ချွေညောင်မြို့တို့အပြင်မြို့တော်တောင်ကြီးမှာလည်းအပြင်းအထန်ရေကြီးရေရှမ်းမှုတွေဖြစ်ပွားနေပါတယ
်အခုဆက်ပြီးသတင်းတွေကိုတင်ဆက်ပြီးသွားမှာပါစစ်မှုမထမ်းမနေရဥပဒေကြောင့်လူငယ်တွေနေရက်ကနေစွန့်ခွာတိမ်းရှောင်နေကြလို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဖြတ်မြို့မှာတပ်ကြီးပိုင်းတွေကိုခေါ်ယူပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခိုင်းနေပါတယ်။မိုင်းဖြတ်မြို့ကလူထုရဲ့အခက်အခဲတွေကိုတော့နမ်ဟောမ်ကစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်အရှေ့ပိုင်းမိုင်းဖြတ်မြို့မှာစက်တင်ဘာလ10ရက်နေ့ညနေပိုင်းကစစ်တပ်နဲ့အုပ်ချုပ်ရေးပိုင်းကနေရရွာကြီးကဲတွေကိုခေါ်ယူပြီးအသက်36နှစ်ကနေအသက်65နှစ်အကြားအမျိုးသားအယောက်90ကိုစစ်ရေးလေ့ကျင့်ဖို့နာမည်စည်းရေးနေကောက်ယူပေးဖို့ဆင့်ဆိုညွှန်ကြားလိုက်ပါတယ်။အဲ့ဒီအစည်းအဝေးအပြီးညနေပိုင်းမှာတော့သက်ဆိုင်ရာရကြီးအုပ်ချုပ်ရေးကြီးကဲတွေကရရွာလူထုကိုအစည်းအဝေးပြန်လည်ခေါ်ယူပြီးတော့နာမည်စည်းရင်းကောက်ယူနေတယ်လို့မိုင်းဖြတ်ဒေသခံတယောက်ကအခုလိုပြောပါတယ်။
အယောက်90ကိုခေါ်냐ကောင်းကြတော့အမေနဲ့အတုံးပြမဲ့လူပေါ့။ဒီရန်ကြတော့60ပေါ့။ဒီမဲကတလတဲ့မှာတက်ထလာ။မိုင်းချက်မျိုးထဲမှာရှိတဲ့3နဲ့9ဆိုတဲ့ဆက်ဆက်ခန့်ရှိရ။အဲ့မှာနေမယ်၊အဲ့မှာစားမယ်၊အဲ့မှာအိပ်မယ်။ဒီတိုင်းပြီးတော့မဲမမတော်ရဘူးကိုမျိုးမှာကိုကိုရခွန်းနဲ့ကိုအလုံးချုံကြီးစောင်းမှာ။အဲ့လိုတော့ပြောတာပဲ။အမခံကြတာပဲ။အဲ့မှာလာပြီးတော့ပြောရင်ပြ။
ဒီစီရေးလေ့ကျင့်မှုတင်တန်းကိုစက်တင်ဘာလထဲမှာပဲစတင်လှုပ်ဆောင်သွားမှာဖြစ်လို့မိုင်းဖြတ်မြို့ခံအားလုံးကတက်တက်ကြွကြွပါဝင်ပေးဖို့ဆိုပြီးစစ်တပ်ကအစည်းအဝေးခေါ်ရုံးကပြောဆိုသွားတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကောင်စီတပ်ကတနင်္ဂနွေလုံးအတိုင်းတာနဲ့စီရေးလေ့ကျင့်ပေးနေတာ၄-၃မြောက်ရှိပြီဖြစ်ပြီးအခု၅ချိန်မြောက်မှာဒီမိုင်းဖြတ်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့အတွက်လူတွေကိုထက်တွင်းစီရေးလေ့ကျင့်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်မိုင်းဖြတ်မြို့ခံလူငယ်တွေဟာစစ်တပ်နဲ့ပူးပေါင်းပြီးစီရေးလေ့ကျင့်မှုမလုပ်ချင်တာကြောင့်ထွက်ပြေးတင်းရှောင်ကြကုန်လို့အစားထုံးငါးရန်ပို့ဖို့ဆိုပြီးဒေသခံတွေစီကပိုက်ဆံကောက်တာတွေလည်းပြီးခဲ့တဲ့ဇွန်ဇူလိုင်လတွေတုန်းကလှုပ်ဆောင်မှုတွေရှိခဲ့ပါတယ်။မိုင်းဖြတ်ဒေသခံကအခုလိုပြောပါတယ်
အော်ရှောက်တော့ရပါတော့ဒီတနန်းတက်ချာတဲ့ကိုဒေတာလုံးချုပ်မယ်တန်ငယ်တကူတွေရှိတော့ကိုကလည်းပိုင်တာပေါ့ကိုကိုနေရာကိုပဲတောင်းပါမဲမမတော်ရဘူးသူအမခံစတဲ့အကြောင်းပေါ့ဘာမှမသိလားမလဲကတော့ဘာမှသူရင်သိရှိမှာမဟုတ်လေအဲသူတက်ခေါ်တတ်တယ်လို့ဆိုရင်တော့သူတို့ရုံးမှမရတော့ဘူးတနန်းချင်းတွေရောကားပေါ်တက်သွားမယ်တနန်းထောက်ပြီးချင်းရောက်ပြောပါလို့လည်းရမယ်
အခုလိုတက်ကြီးပိုင်းနေပါမကြံစီရဲလေ့ကျင့်ခိုင်းတာတွေလှုပ်ဆောင်လာနေတဲ့အပြင်စီရဲလေ့ကျင့်မှု၅ချိန်မြောက်မှာအမျိုးသမီးတွေကိုပါခေါ်ယူမှာဆိုတာကြောင့်ပြည်တွင်းကလူငယ်ကြားမှမရွေးနေ့စဉ်နေ့တိုင်းပြည်ပကိုနီလမျိုးစုံနဲ့ထွက်ခွာနေကြပါတယ်။မိုင်းဖြတ်မျိုးကစစ်တပ်နဲ့နီးစပ်တဲ့ဒူတွေရဲ့ပြပြချက်အရလာမယ့်အောက်တိုဘာလထက်မှလည်းနာမည်စရင်ထက်ကောက်အောင်မယ်လို့သတင်းတွေထွက်နေတာကြောင့်ဒေသတွင်းပြည်သူတွေကစိုးရိမ်နေကြပါတယ်။တနင်္သာရီတိုင်းဒေသကြီးပလောမြို့နယ်မှာစစ်ကောင်စီကဖမ်းဆီးထားတဲ့အမျိုးသမီးတွေနဲ့လူငယ်အယောက်20ကျော်ရဲ့အသက်အန္တရာယ်အတွက်စိုးရိမ်နေကြတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းဟာဖောင်းကပြောပါရယ်ဒီအကြောင်းကျွန်မအမိကနေတင်ဆက်ထားပါရယ်ပလောမြို့နယ်ပလာမြို့တိုက်ပွဲအပြီးဖမ်းဆီးခံခဲ့ရတဲ့အရက်သားတွေတဲကပြန်ပြီးတော့မလွတ်လာသေးတဲ့အရက်သားလူငယ်တွေနဲ့အမျိုးသမီးတွေအတွက်စိုးရိမ်နေကြရတာဖြစ်တယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းပြောရေးဆိုခွင့်ရှိသူနိုင်အဲမွန်ကပြောပါရယ်
ကိုယ်မှာပြဆုံးနေရတယ်ဘာဖြစ်လို့ဆိုတော့အဲ့ဒီတောင်မှာချုပ်ဆိုလို့ရှိရင်နော်ဟိုမပြောဘူးဆိုတော့မနော်ခလောင်းချောက်ပြလိုက်တာတတိယဆန်းကတော့မရတော့တာနော်ဒီကြောက်ရွံ့နေတာချုပ်ဆိုလို့ရှိရင်၃၄၅လောက်လောက်ဇက်တိုက်ကြောက်သွားပြန်ပြီးတော့ဟိုဆန်းကပြန်ပို့လို့မရတော့ဖြစ်တဲ့တန်းကပြန်ဆန်းကချောက်ပြီးတော့နော်ဒီနေရာကိုပို့လိုက်ပါရှိတယ်ပို့လိုက်ပြီးတော့အဲ့ဒါတိုင်းချင်းသုံးအသုံးခိုင်းရဆိုတဲ့အခြေအနေတွေဖြစ်မှာဆိုရင်လေ
ပလမြို့မှာစက်တင်ဘာလ၄ရက်နေ့ကစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ဖွဲ့တို့အကြားနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအပြီးစစ်ကောင်စီတပ်ကပလမြို့လမ်းပေါ်မှာတွေ့သည့်လူငယ်တွေအမျိုးသမီးတွေနဲ့တပ်ကြီးရဲအုပ်တွေအပါအဝင်ဒေသခံအယောက်60ကျော်ကိုဖမ်းဆီးသွားခဲ့ပါတယ်။ဖမ်းဆီးခံရတဲ့သူတွေထဲမှာဒေသခံအယောက်40ကျော်ကိုစက်တင်ဘာလ5ရက်နေ့ကပြန်ပြီးတော့လွတ်ပေးခဲ့ပေမဲ့စစ်မှုထမ်းဥပဒေမှာအကျုံးဝင်နေတဲ့တပ်မတ်ချက်တွေနဲ့ပြည်မီတဲ့လူငယ်တွေနဲ့အမျိုးသမီးအယောက်20ကျော်ကိုဆက်ပြီးတော့ဖမ်းဆီးထားတယ်လို့နိုင်အဲမုံကဆက်ပြောပါရယ်
။ဒါဖမ်းသွားတဲ့အချိန်တုန်းက20ကျော်20လောက်ဖြစ်ကိုပြန်ဆုတ်တယ်။ဆိုတော့အဲ့လိုမဆုတ်တဲ့အကြောင်းရင်းတွေကအနည်းငယ်ကောက်ချက်ချကြရတယ်။ဆိုကြတော့ဒီဇာတိုင်းနေနဲ့သုံးသွားတာလို့ပြောကြတယ်လို့တချို့ကလည်းဒီစစ်တပ်မှာသူဒီချက်ခံလာတယ်လို့ပြောတယ်။တချို့ကလည်းအဲ့လိုမျိုးဒီအစားအစာတင်းအစားအစာပြောင်းနေတဲ့ပုံမှာသူပဲဆိုရင်ကြားတယ်
ဒါအပြင်ဩဂတ်စ်လ30ရက်နေ့တုန်းကလည်းတနင်္သာရီတိုင်းဒေသကြီးဒဝဲခရိုင်လောင်လုံးမြို့နယ်ဘူးသီးရွာနာမှာစစ်ကောင်စီတပ်ကဒေသခံရွာသား4ယောက်ကိုဖမ်းဆီးခဲ့ပြီး3ယောက်ကတော့ပြစ်ဒဏ်ခံလိုက်ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်မှုထမ်းဖို့အတ္တမဆုဆောင်ခံထားရတဲ့လူငယ်29ယောက်ကအဆောင်စစ်သား2ယောက်ကိုတိုက်ခိုက်ပြီး KNU တပ်မဟာ4နေမြေထဲထွက်ပြေးလွတ်မြောက်သွားပါတယ်မောင်တော်မြို့နယ်ရှိနခခနှင့်စခန်းကိုစစ်ကောင်စီကလေရင်နဲ့ပုံကျဲခဲ့လို့စစ်တုံးပန်းနေရိုဟင်ဂျာတွေနဲ့အရတားအကျဉ်းသားအယောက်50ကျော်တိဆုံးခဲ့ပါတယ
်တရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပြီးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပါ
ထိုင်းမှာဖမ်းခံပြန်ပို့ခံရတဲ့လူငယ်တွေအတင်းစစ်မှုထမ်းမခံရဖို့ပြန်တိုက်ခိုက်ထွက်ပြေးတာအပါအဝင်တိုင်းရင်းသတင်းလာပါအခုတော့ဒီညဗီဒီယိုအစီအစဉ်လေးဆက်မသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
ပိုလန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရွေးဝင်ကြီးအန်တိုနီဘလင်ကင်ဟာဝါဆောမြို့တော်မှာပိုလန်ခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်ယူကရိန်းကိုဒီဝင်တိုက်နေတဲ့ရုရှားပေါ်ဆက်ပြီးတော့ဖိအားပေးရေးယူကရိန်းကိုနောက်ဆုံးပေါ်လေကြောင်းရန်ကာကွယ်ရေးစနစ်တွေဆက်လက်ပေးရင်းနဲ့တာဝေးပြည်လက်နက်တွေပေါ်ကန့်သက်ချက်တွေရှော့ပေါ်ပေးရေးတို့ကိုဆွေးနွေးခဲ့တယ်လို့ဒီဝင်ကြီးဘလင်ကန်နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာပိုလန်နိုင်ငံသားရဲ့ဝင်ကြီးကပြောပါတယ်ဒီဥရောပသုံးနိုင်ငံခရီးထွက်နေတဲ့ဝင်ကြီးဘလင်ကန်ဟာသူ့ရဲ့နောက်ဆုံးခီးစဉ်ဖြစ်တဲ့ပိုလန်မှာနိုင်ငံသားရဲ့ဝင်ကြီးအပြင်တမရဝင်ကြီးချုပ်တို့နဲ့လည်းတွေ့ဆုံဆွေးနွေးပါတယ်ရှင်မြန်မာနိုင်ငံလေပိုင်းဒေသတွေမှာတော့ရေကြီးမှုအတွင်းမှာတေဆုံးသူ20ထက်မနည်းရှိသွားပြီလို့ဒီမြန်မာနိုင်ငံမိသက်ဦးစီးဌာနကပြောပါတယ်။လောလောဆယ်အထိမန္တလေးတိုင်းရမဲသိန်းမြို့နယ်မှာ18ယောက်ပျော်ပွဲမှာ3ယောက်တေဆုံးတယ်လို့ဒီမိသက်တာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။စစ်တောင်းမြေရေကြီးမှုကြောင့်ပဲခူးတိုင်းတောင်ကုန်းမြို့နယ်ထဲမှာလည်းဒေသခံယာနဲ့ချီဟာဘေးလွတ်ရာမှာသွားနေကြရပါတယ်။ရေကြီးမှုကြောင့်တေဆုံးသူတွေနောက်ထပ်များလာနိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်သူတွေကမျှော်လင့်ထားပါတယ်။ရန်ကုန်နဲ့မန္တလေးမြို့ကြားရေကြီးနေမှုကြောင့်ကားလမ်းရထားလမ်းတွေသွားလာရေးပြတ်တောက်နေပါတယ်။နေပြည်တော်တချို့နေရာတွေမှာလည်းရေကြီးလို့ဒေသခံတချို့နေအိမ်ခေါင်းမိုးတွေတစ်ပင်မြင့်တွေပေါ်မှာတက်ပြီးတော့ဘေးလစ်အောင်နေနေရပါတယ်။ဒီနေ့ဒေသတွေဖြစ်တဲ့လိုက်ကောဒီမော့ဆိုနဲ့ဖရူဆိုမြို့နယ်တွေကစစ်ဖေးရှောင်စခန်းတော်တော်များများမှာလည်းရေလွှမ်းပျက်စီးကုန်တယ်လို့ဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းမှာလည်းရေကြီးရေရှမ်းမှုတွေဖြစ်နေပါတယ်ရှင်။ ထိုင်းနိုင်ငံမှာတော့ဒီထိုင်းဘာသာစကားအင်္ဂလိပ်ဘာသာစကားတွေကိုကျောင်းသားဗီဇာအမျိုးအစားနဲ့ရေရိုတင်တန်းတက်နေသူတွေရဲ့ PE အမျိုးအစား passport တက်တန်းကုန်သွားရင်တက်တန်းတိုးပြီးတော့မှမဟုတ်ဘူးလို့ဘန်ကောက်မြန်မာတန်ယုံကထောက်ပြန်ပါတယ်။ထိုင်းနိုင်ငံမှာလာရောက်ပညာသင်ကြားနေသူတွေအတွက်ထိုင်းအစိုးရသတ်မှတ်ထုတ်ပေးတဲ့non-ED ကျောင်းသားဗီဇာနဲ့ကျောင်းတက်နေသူတွေမှာဒီရေဒိုတင်တဲ့တက်နေသူတွေများလွန်းတဲ့အတွက်ကြောင့်မို့လို့အခုလိုမျိုး passport တက်တာမတိုးပေးတော့ဘူးလို့ထိုင်းနိုင်ငံမှာရှိတဲ့ဒီမြန်မာတန်ယုံကထောက်ပြတာဖြစ်ပါရဲ့ရှင်
။ကျေးဇူးပါမဆင်မြတ်မေး။အခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့ဒီညစက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံ engineer တွေကတော့ဂျမ်ဘဲဟမ်ဆာနဲ့ဆီဒရက်ဖရန်ကလင်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America.